Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ် January 14ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုလိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မစုမုံကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
ပြန်ရင်ကြည့်ကြပါစေခင်ဗျာဒီနေ့ညသတင်းတွေထဲမှာ ICJ မှာမြန်မာနိုင်ငံကိုစားပြုခုခံချေပါခဲ့တဲ့ဒေါန်ဆန်းစုကြည်ကိုကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အဖြစ်ကနေဖယ်ရှားလိုက်တဲ့သတင်းနဲ့အတူဒေါန်ဆန်းစုကြည်ဘောနောက်ထပ်အာဂရီအမှုတွေထပ်တိုးတာအာဆီယံဥက္ကဋ္ဌတဲ့ဟာသူ့တဒံတွင်မျက်နှာတတလှုပ်ဆောင်မယ်လို့ယုံကြည်တဲ့အကြောင်းစစ်ကောင်စီကပြောလိုက်တာစတဲ့သတင်းတွေနဲ့အတူမြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီနေ့အတွက်နောက်ဆုံးရသတင်းတွေကိုနားဆင်ရမယ့်အထဲမှာတော့အမေရိကန်ဟာအာရှနိုင်ငံတချို့နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံကိုဖိအားပေးဖို့ကြိုးစားနေပါတယ်လို့စစ်ကောင်စီဘက်ကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူပေါ့သူတို့နဲ့အကျိုးတူဒေသတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလည်းတွေ့နိုင်မှာဖြစ်ပါတယ်။
စစ်ကောင်စီပြောခွင့်ရပြောခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဒီပောက်ကွဲမှုတချို့နဲ့စစ်ကောင်စီကိုဒီစန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတဲ့အကြောင်းသခိုင်းတိုင်းပလဲနဲ့ရင်းမပင်ဘက်ကလေကြောင်းတိုက်ခိုက်မှုဖြစ်စဉ်ကရင်ပြည်နယ်မြဝတီခရိုင်နယ်ကတိုက်ပွဲအခြေအနေစတဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်
နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံကိုစားပြုပြီးခုခံချေပါခဲ့တဲ့နိုင်ငံတော်အတယ်မင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နေရာမှာအစာထူပြောင်းလဲလိုက်ပြီးလို့ဂမ်ဘီယာနိုင်ငံရဲ့ရှင်နေချုပ်ဒေါက်တာဂျာလိုကရိုက်တာသတင်းဌာနကိုဒီကနေ့ပြောပါတယ်လူမျိုးတုံးတစ်ဖက်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုအတွေ့နယ်သာရာနိုင်ငံတဟိတ်မြို့ ICJ တရားရုံးမှာ2019ခုနှစ်ကလုပ်ခဲ့တဲ့ကြားနာစစ်ဆေးပွဲတွေအတွင်းနိုင်ငံတော်အတယ်မင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံကိုကိုစားပြုပြီးခုခံချေပါခဲ့တာပါဒါပေမဲ့အခုဖေဖော်ဝါရီ20ရက်နေ့ကျရင်လုံးမဲ့နောက်ထပ်ကြားနာပွဲတွေမတိုင်ခင်မှာပဲဒေါန်ဆန်းစုကြည်ကိုကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖြစ်ကဖယ်ရှားလိုက်တဲ့တဲ့တင်ထွက်လာတာပါရှေ့လာကြားနာပွဲတွေမှာမြန်မာနိုင်ငံဘက်ကနေဘယ်သူကဥဆောင်ချေပါမလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး2020ခုနှစ်ဇွန်လတုန်းကတော့ ICJ မှာရင်ဆိုင်ဖို့အတွက်ဆိုပြီးဥဆောင်ကော်မတီတရက်ကိုစစ်ကောင်စီကဖွဲ့စည်းခဲ့ပါတယ်အဲ့ဒီကော်မတီကိုစစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကဥက္ကဋ္ဌဖြစ်ဥဆောင်ပြီးဒီဒီဆိုင်ရာပူပေါင်းဆောင်ရေးဝန်ကြီးဦးကိုကိုလိုက်နဲ့ရှေ့နေကျုပ်ဒေါ်သီတာဦးတို့ကိုဒုတိယဥက္ကဋ္ဌတွေကတောင်းပေးထားပါတယ်ဒေါ်သီတာဦးဟာဒေါန်ဆန်းစုကြည်ကိုယ်တိုင်တွားရောက်ချေပါတော့ကလည်းကိုယ်စလဲအဖွဲ့ထဲမှာပါဝင်ခဲ့ဦးပါတယ် Hybrid ဂျာနာဝဲတစ်ခုကို2022ခုနှစ်ဖေဖော်ဝါရီလ20ရက်နေ့မှာစတင်မှုစစ်တင်ထားပါတယ်လို့ဂန်နီယာရှေ့နေကျုပ်ဒေါက်တာဂျလိုးကပြောပါတယ် Hybrid ဂျာနာဝဲဆိုတာကတော့တရားရုံးတယောက်မဲ့သူတွေအနေနဲ့ COVID-19 ကာယရောဂါဆိုင်ရာကန့်သတ်ချက်တွေကြောင့်အားလုံးလူကိုယ်တိုင်တက်ခွင့်ရမှာမဟုတ်ဘဲတချို့ကလူကိုယ်တိုင်တချို့ကအွန်လိုင်းကတစ်ဆင့်တက်ရောက်ကြမှာပါ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကလုပ်ခဲ့တဲ့နယ်မြေဆင်းလင်းရေးစစ်ဆင်ရေးတွေအတွင်းစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးစီရင်ပေးဖို့ဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုလျှောက်ထားခဲ့တာပါရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့လူဆောင်ချက်ကိုအဲ့ဒီချိန်ကနိုင်ငံတော်အကြီးအကဲဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင် ICJ မှာဦးဆောင်ချေပါခဲ့တာဖြစ်ပါတယ်ရိုဟင်ဂျာလို့ခေါ်စီတော်ကိုစစ်ကောင်စီကလက်မခံတယ်လို့ရိုဟင်ဂျာဆိုတာမရှိဘူးလို့ညင်ဆိုထားပါတယ်
။နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်စစ်ကောင်စီကထမှန်တရားဆွဲထားတဲ့လေရင်ငှားရဲမှုနဲ့ပတ်သက်တဲ့အာဂရိလိုက်စားမှုငါမှုကိုဒီနေ့စတင်ကြားနာဖို့လုပ်ခဲ့ပေမဲ့ရွှေ့ဆိုင်းလိုက်ရပါတယ်။ဒါပေမဲ့အရင်နေပြည်တော်နဲ့ရန်ကုန်မှာဆွဲဆိုထားတဲ့ဒေါန်ဆန်းစုကြည်လည်းပါတယ်။နောက်အာဂရိလိုက်စားမှု၅ခုထဲကသုံးခုကိုတော့နေပြည်တော်တရားအထူးရုံးမှာဒီနေ့စစ်ဆေးကြားနာနိုင်ခဲ့ပါတယ်။ရှိဆိုင်လာရတာကတော့ဒီနေ့မှဆွဆွဲခင်ရသူတွေဘက်ကလိုက်မဲ့ရှင်းနေတွေရွေးချယ်တင်ပြရေးဆွေးနွေးဖို့အချိန်မရသေးတာမို့ရှေ့ဘက်ဇန်နဝါရီ21ရက်နေ့မှာလာရှင်းနေပါပါအရင်တင်ဖို့တရားဝန်ကရွက်ချင်းပေးခဲ့တာလို့ရှင်းနေသူက VOA ကိုရှင်းပြပါတယ်ဒီနေ့ဆက်ခဲ့တဲ့အမှုသုံးမှုကတော့နေပြည်တော်လိုက်ရုံတော်စိုက်ပျိုးစံမွေးတင်ညာတင်တဲ့အကြောင်းမြေနေရာနှစ်ခုကိုအာဏာတော်လွှဲသုံးယူခဲ့တယ်လို့ NLD ဝန်ကြီးတွေနဲ့အတူဆက်ဆွထားတဲ့အမှုနှစ်မှုနဲ့ရန်ကုန်ကဒေါခင်ကြီးဖောင်ဒေးရှင်းမြေနေရာယူမှုတွေဖြစ်ပါတယ်ဒီမှုသုံးခုလုံးအတွက်စစ်ကောင်စီတရားလေကတက်ပြီးရန်ကုန်တိုင်းဒေသကြီးစည်ရင်စစ်ချုပ်ဒေါခင်မချုပ်ကိုနှစ်ဖက်ရှိနေတဲ့ကဒီနေ့ပြန်လည်မေးမြန်းခဲ့ကြပါတယ်။နောက်လာမယ့်ရှေ့ဘက်တောက်ကြတဲ့ယုံကြည်မှာတော့နေပြည်တော်ကဒေါခင်ကြီးဖောင်ဒေးရှင်းမြေနေရာယူမှုဆဆွဲချက်ပေါ်စစ်ကောင်စီတက်တဲ့အဖြစ် ဒီဒေါက်ကင်းကြီး Foundation လူမှုဆောင်ဖွဲ့ဝင် Dr. တက်တော်ကောင်ထပ်ဆိုဖို့ရှိနေပါတယ်ခင်ဗျာ
ရှိတော်သောနိုင်ငံများဖွဲ့အာဆီယံအလဲကြောက်ပထကမ္ဘောဒီးယားနိုင်ငံအနေနဲ့အလဲကြောက်တံတွင်မျက်များတတလှုပ်ဆောင်မယ်လို့ယုံကြည်တဲ့အကြောင်းအာနာသိန်းစစ်ကောင်စီပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံကိုလာခဲ့တဲ့ခီးစဉ်ကနေရလဒ်ကောင်းကိုထွက်ခဲ့တယ်လို့စစ်ကောင်စီဘက်ကပြောပေမဲ့ ဒီကြီးစင်နဲ့ပတ်သက်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတချို့ကဝေဖန်ပြောဆိုထားပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာခီးစဉ်ပေါ်စစ်ကောင်စီကိုဒေတာတွင်းမှအသိမှတ်ပြုတာဖြစ်တယ်လို့မြင်သွားနိုင်နေဆိုပြီးအာဆီယံဖွဲ့ဝင်နိုင်ငံတချို့ကြားမှာစွေမှုရှိတယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကဂျာတာဗရီနေမှာပဲပြောခဲ့ပါတယ်။သူရဲ့ခီးစဉ်ပေါ်မြန်မာစစ်ဘက်ကိုအသိမှတ် ါတယ်ကုလသမဂ္ဂဒွိမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းဝန်ကြီးချုပ်ဟွန်ဆန်နဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲအွန်လိုင်းမှာတွေ့ဆုံဆွေးနွေးခြင်းကမြန်မာနိုင်ငံမှာအကြက်တဲတွေပိုဆိုးမလာအောင်အကူအညီဖြည့်ရှင်းဖို့နိုင်ငံတကာအတိုင်ဝန်ရဲ့အားထုတ်ကြိုးပမ်းမှုတွေကိုအာဆီယံအနေနဲ့ပူးပေါင်းဆောင်ရွက်ရေးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုတိုက်တွန်းခဲ့ပါတယ်
မြောက်ကိုရီးယားနိုင်ငံကပယ်ထိန်ဒုံးကျည်နှစင်းပြစ်လွတ်ခဲ့ပုံရတယ်လို့တောင်ကိုရီးယားကဒီနေ့ပြောလိုက်ပါတယ်။ဒါဒီနေ့အတွက်မြောက်ကိုရီးယားကသုံးကျည်မြောက်ဒုံးကျည်ပြစ်လွတ်စမ်းသပ်တာပါ။အရင်ကလုပ်ခဲ့တဲ့ဒုံးကျည်စမ်းသပ်မှုတွေအတွက်အမေရိကန်ကတက်ခတ်အရေးယူမှုတွေချမှတ်ခဲ့တဲ့ပေါ်ပိုပြီးအပြင်းထန်တုံ့ပြန်သွားမယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဌာနဘက်ကသတိပေးခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအခုလိုဒုံးကျည်ပြစ်လွတ်စမ်းသပ်ခဲ့တာပါ။မြောက်ပြည်ရန်ပြည်နယ်ကလည်းဒီနေ့နေ့လယ်ပိုင်းကတာတူပယ်ထိန်ဒုံးကျည်နှစင်းလို့ယူဆတာတွေကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့တယ်လို့ဒီလိုဒုံးကျည်ပြစ်လွတ်တာမျိုးကိုအနီးကစောင့်ကြည့်နေတဲ့တောင်ကိုရီးယားစစ်တပ်ဘက်ကပြောပါတယ်။ဂျပန်ခြေဆိုင်တိုကျိုသတင်းဌာနရဲ့ဆော်ဘဲသတင်းတပုတ်မှာတော့မြောက်ကိုရီးယားကပယ်ထိန်ဒုံးကျည်တစ်စီးပြစ်လွတ်ခဲ့ပြီးဂျပန်နိုင်ငံရဲ့အထူးစီးပွားရေးဆောင်ရင်ဘက်မှာကြာတော့ခဲ့တယ်လို့ဖော်ပြခဲ့ပါတယ်။ဒါပေမဲ့ဂျပန်ဘက်ကသတင်းနဲ့တောင်ကိုရီးယားစစ်ဘက်ရဲ့ထုတ်ပြန်ချက်ကြားဘာကြောင့်ကွာခြားနေသလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညပိုင်းတိုမီတာ25 kHz 7183ညပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ယူရီကနေတောက်ကြညပဲသတင်းတွေကိုဆက်ပြီးပြောပြနေပါတယ်အမေရိကန်ပြည်ထောင်စုအတွင်းစီးပွားရေးလုပ်ငန်းကြီးတွေကဝန်ထမ်းတွေကိုဗစ် -19 ကာကွယ်ဆေးမဖြစ်မနေထိုးဖို့နဲ့မထိုးဘူးဆိုရင်တရင်ဘက်တိုင်းရောဂါကူးစက်မှုရှိမရှိစစ်ဆေးရမယ်ဆိုတဲ့သမ္မတဂျိုးဘိုင်ဒန်ဆိုရရဲ့အမိန့်ကိုအမေရိကန်ဒရုံဂျိုးကမနေ့ကရက်ဆိုင်လိုက်ပါတယ်။တချိန်ထဲမှာပဲဂျာမန်ရဲ့ဝန်ထမ်းတွေကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတဲ့အစိုးရအမိန့်ကိုတော့ဆက်လုပ်ခွင့်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အချိန်အမေရိကန်ပြည်သူတွေကာကွယ်ဆေးတိုးပြီးတော့ထိုးကြဖို့သမ္မတဘိုင်ဒန်ဆိုရကကြိုးစားနေချိန်မှာပဲဒရုံဂျိုးရဲ့အမိန့်ထွက်လာတာပါ။အစိုးရအမိန့်ဟာလူပိုင်ခွင့်ပေါင်ကျော်တယ်ဆိုပြီးတရားဝန်ချုပ်က conservative ဝါဒရေးတရားသူကြီးအများစုကဆုံးဖြတ်ပါတယ် liberal ဝါဒပဲရေးနေတရားသူကြီးသုံးဦးကတော့အဲ့ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးဂျမားရဲ့ပညာရှင်တွေရဲ့ဆုံးဖြတ်ချက်ကိုတရားဝန်ချုပ်ကဝင်ဆက်ဖက်တယ်လို့ဖြစ်နေတယ်ဆိုပြီးတော့ကန့်ကွက်ခဲ့ကြပါတယ
်ကမ္ဘာနံပါတ်1အမျိုးသားတင်းစ်ချန်ပီယံ Novak Djokovic ကိုအော်စတြေးလျဆွေရကပြည်ဝခင်ဗီဇာထပ်ပြီးပယ်ဖျက်လိုက်ပါတယ်အကြောင်းရင်းကတော့ကမ္ဘာတနစ်စကြောမှာဂျိုကိုဗစ်ဟာကိုဗစ်ကာကွယ်ဆေးထိုးမထားတာကြောင့်တခြားလူတွေအားလုံးအတွက်အန္တရာယ်ရှိစေနေတာကြောင့်လို့ဩစတြေးလျဆွေးနွေးကရှင်းပြပါတယ်။ဩစတြေးလျလူမှုကြီးကြပ်ရေးဝန်ကြီး Alex Hawke ကသူ့ကိုဥပဒေကအနှင်းထားတဲ့အတိုင်းဆုံးဖြတ်ခွင့်အာဏာကိုသင့်တော်တယ်လို့အသုံးပြီးအခုလိုဆုံးဖြတ်ခဲ့တာလို့ပြောပါတယ်။လူမှုကြီးကြပ်ရေးဝန်ကြီး Hawke ကလူမှုကြီးကြပ်ရေးဥပဒေရဲ့133ဂါကြီးအပိုက်အရာသူ့ကိုအနှင်းထားတဲ့လုပ်ပိုင်ခွင့်ကိုသုံးပြီးဂျမိုင်းနဲ့အစီအစဉ်တကြပြေခေါင်းစဉ်အောက်မှာပြည်သူ့အကျိုးစီးပွားကိုကြည့်ပြီးအခုလိုလုပ်ရမယ့်အခြေခံနဲ့စဉ်းစားချက်နဲ့မစ္စတာဂျိုကိုဗစ်ရဲ့ပြည်ဝင်ခွင့်ဗီဇာကိုရုတ်သိမ်းခဲ့ရတယ်လို့ရှင်းပြခဲ့ပါတယ်။တကယ်တော့ဂျိုကိုဗစ်၄ရက်ရောက်ချင်းပထမအကြိမ်ဗီဇာရုတ်သိမ်းခဲ့တဲ့ဆွေရဲဆုံးဖြတ်ချက်ကိုတရားဥပဒေကတရင်းလာနေမှာပယ်ချခဲ့တာအပြင်အရင်ထိမ့်သိမ်းထဲကထားခဲ့ရကနေပြန်လွှတ်ပေးဖို့မိန့်ပါချကပြန်လွှတ်ပေးပြီးကမှအခုလိုဆွေရဘက်ကဆုံးဖြတ်လိုက်တာပါခင
်ဗျ။2021ခုနှစ်ဟာတကဘာလုံးတွဲ6နှစ်မြောက်ဇက်တိုင်အပူနွေးဆုံးနှစ်ဖြစ်တယ်လို့အမေရိကန်သိပ္ပံအဖွဲ့အစည်းတစ်ခုကပြောလိုက်တာကြောင့်ဒါဟာဖြင့်ကမ္ဘာကြီးပူနွေးလာမှုရေရှည်ဖြစ်လာနေတဲ့လမ်းကြောင်းတစ်စီးတစ်ပိုင်းကိုပြနေပါတယ်။ပြီးခဲ့တဲ့နှစ်ကဘယ်လောက်တောင်ပူပြင်းခဲ့တယ်ဆိုတာကိုပြတဲ့အပူချိန်တိုင်းတာချက်တွေကိုအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA နဲ့အမေရိကန်သမုဒ္ဒရာနဲ့လေထုဆိုင်ရာစူးစမ်းလေ့လာရေးအဖွဲ့ NOAA ကစာတမ်းရင်းမှာထုတ်ပြန်ခဲ့တာပါ။မ Mani Dunga Abuji, Nazashitama, Foreign Iha, Sanjin Din Abuji Mobi Mele, Sanjin Din Abuji Net, Tik Kualara, Hobau, Lungere Senegaro, Madame de Mudinama, Bubinzo Sine, Tikavare, Tikere Neha, Asha Africane, Silevanga, Nangan Bong, Nasanganange, Louis Bong, Titama Ship Billion Dwe, Sanjin Din Mudina, Bubinzo Net, Tikerawa. Siwa Yujin Longzarigo, Michu Logani, Tolare, Abu Jingu, Tolong Tare, Danguria,
တထောင်းရှိရပြင်းနှောင်းပိုင်းပြည်ရဲကတော့ဆိုရင်ကဘာကြီးကိုနှစ်ဒီဂရီလောက်ပိုပြီးပူလွေးလာစီတယ်လို့သိပ္ပံပညာရှင်တွေကပြောကြပါတယ်။စပိုင်ဒါမန်ရုပ်ရှင်မှာသုံးဖို့ဖြစ်လာတဲ့ပထမဆုံးစပိုင်ဒါမန်ပင်ကူလူသားပုံစံရုပ်ပြစာမျက်နှာဟောင်းကိုဒေါ်လာ300,000ကျောက်တန်းနဲ့စာချုပ်တင်လေးလံတင်ရောင်းချနိုင်လိုက်ပါတယ်။ Marvel Comics American
လေယာဉ်ကျင်းပါတဲ့ဒက်လက်စ်မြို့ဟာရီဒစ်အော့ချင်းရုပ်ပြဆောင်ဟောင်းလေလံတမွဲပထမနေ့မှာစာရင်းတင်ဇင်းလုံးဒေါ်လာ3သိန်း3000နဲ့စတင်ခဲ့တာဖြစ်ပြီးအခုနောက်ဆုံးမှာဒေါ်လာ3000ကျော်နဲ့လေလံအောင်သွားခဲ့တာပါခင်ဗျာ အမေရိကန်နိုင်ငံဟာအာရှနိုင်ငံတချို့နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံပေါ်မှာဖိအားပေးဖို့ကြိုးစားနေတယ်လို့စစ်ကောင်စီကပြောဆိုလိုက်ပါတယ်။တရုတ်နဲ့ဆက်ဆံရေးပြည်လဲတဲ့မြန်မာနိုင်ငံကိုအာဆီယံနိုင်ငံတချို့ဘက်ကနေလှည့်ပြီးတော့ဖိအားပေးဖို့လုပ်နေတယ်လို့ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရကပြောကြားခဲ့တာပါ။မြန်မာနိုင်ငံအနေနဲ့ဒီဖိအားတွေကိုဂရု
အာဆီယံလှည့်ချဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်ကနေငြိမ်းချမ်းရေးအတွက်ဆောင်ရွက်နေတဲ့ကိစ္စတွေရွေးကောက်ပွဲကိစ္စကိုဗစ်ကာယရောဂါကာကွယ်ရေးဆောင်ရွက်မှုတွေကိုစစ်ကောင်စီကပြောကြားခဲ့ပါတယ်။နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့မြန်မာနိုင်ငံအကျိုးကိုလူလာတဲ့နိုင်ငံတွေကနိုင်ငံကိုမြှင့်တင်ပေးမှာဖြစ်တယ်လို့ဖိအားပေးနေသူတွေကလည်းဆက်ပြီးဖိအားတွေပေးနေမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာသူနဲ့သဘောထားတူတဲ့နိုင်ငံတွေကိုလွှမ်းမိုးထိန်းချုပ်ဖို့လုပ်နေတယ်လို့ပြည်တွင်းရေးကိစ္စတွေမှာသူ့ဆိုလူတမျိုးမလူတမျိုးမူဝါဒရှင်းသုံးပြီးနီလန်ပေါင်းစုံနဲ့ဆက်ဖက်နိုင်ဖို့ပြင်ဆင်လှုပ်ဆောင်နေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။မြန်မာနိုင်ငံအပေါ်အာဆီယံနိုင်ငံစာမျက်နှာကနေဖိအားပေးဖို့လှုပ်ဆောင်နေတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုဆိုပါတယ်
။ကျွန်တော်နိုင်ငံဟာတရုတ်နိုင်ငံရဲ့အင်ဂျင်နီယာချင်းနိုင်ငံဖြစ်ပါတယ်။ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။အဲဒီအတွက်အကျိုးသက်ရောက်မှုတွေဟာကျွန်တော်တို့နိုင်ငံကိုလည်းသက်ရောက်စေမှာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူပေါ့။သူတို့နဲ့အကျိုးတူဒေသတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလဲတွေ့နိုင်မှာဖြစ်ပါတယ်။ပြောရရင်တော့အကြောင်းမဲ့ဦးဒီကုံခံပြီးအချိန်ကုန်ခံပြီးဘယ်သူမှလာနေရအကြောင်းမရှိပါဘူး။သူ့နိုင်ငံအကျိုးစီးပွားအတွက်သူတို့လှုပ်ဆောင်နေခြင်းဖြစ်တယ်လို့ပဲပြောချင်ပါတယ်
။ဒါအပြင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံကိုလာခဲ့တဲ့ခီးစဉ်ကနေရလက်ကောင်တွေထွက်ခဲ့ပေမဲ့ဒီခီးစဉ်ကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားပေးတာကတော့ရော့ချသွားမှာမဟုတ်ဘူးလို့သူကပြောပါတယ်။
အပြောရနေဆိုရင်တော့နိုင်ငံတကာဖိအားတွေကတော့ရော့ချသွားတာမဟုတ်ပါဘူး။ဖိအားပေးတဲ့ဘက်ကတော့ဆက်လက်ပြီးဖိအားပေးနေမှာပဲဖြစ်ပါတယ်။ယခင်ကတည်းကမြန်မာနိုင်ငံအပေါ်မှာမှန်မှန်ကန်ကန်သဘောထားရှိတဲ့နိုင်ငံတွေမြန်မာနိုင်ငံရဲ့ယက်တီချက်မှန်ကန်တဲ့နိုင်ငံတွေကတော့မြန်မာနိုင်ငံရဲ့ကမ္ဘာအခမ်းကဏ္ဍမှာပြန်လည်မြင့်တင်ပေးလျက်ရှိကြောင်းတွေ့နိုင်ပါတယ်။ဒါကြောင့်ယခင်ကတည်းကဖိအားပေးနေတဲ့သူများကလည်းဖိအားဆက်ပေးနေဦးမှာပဲဖြစ်ပါတယ်။နိုင်ငံကိုမြင့်တင်ပေးတဲ့သူတွေကလည်းမြင့်တင်ပေးနေဦးမှာပဲဖြစ်တယ်လို့ပြောချင်ပါတယ်။ပြောရမယ်ဆိုရင်တော့ဒီဖိအားတွေကြောင့်သာပြည်ပြားကြသည်ဆိုရင်တော့ဖိအားပေးတိုင်းသာမြန်မာနိုင်ငံကဒီပြည်ရမယ်ပြားရမယ်ဆိုရင်တော့ကျွန်တော်မြန်မာနိုင်ငံပြည်ထောင်စုနိုင်ငံတစ်ခုဖြစ်တော့လွတ်လပ်ရေးရမှာမဟုတ်တဲ့အပြင်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံမြေပုံဟာလည်းဒီအနေအထားအတိုင်းဆက်ရှိစရာအကြောင်းမရှိပါဘူး။
တစ်ဆက်ထဲမှာ မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်စစ်ကောင်စီကကြိုးပမ်းနေတယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ငြိမ်းချမ်းရဖို့ဖြစ်နိုင်တဲ့လမ်းကြောင်းမှတ်သမျှလမ်းဖွင့်ထားတယ်လို့လည်းဆိုပါတယ်။ဒါပေမဲ့စစ်ကောင်စီကိုတော်လှန်နေတဲ့ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့စစ်တင်တန်းတွေပေးမယ်ဆိုရင်တော့ NCA သဘောတူညီချက်ပြတ်ပြဲမယ်ဆိုတာမျိုးသတိပေးခဲ့ကြပါတယ်
။အကြမ်းဖက်အဖွဲ့တွေကိုအချို့ EU တွေကတင်နာပြီးလက်နက်၆ပတ်နေရာတွေလှုပ်ဆောင်နေမယ်ဆိုရင် NCA ဆိုတဲ့ငြိမ်းချမ်းရေးလမ်းကြောင်းကသွေဖယ်ပြီးတနိုင်ငံလုံးကပြည်သူတွေလိုတဲ့သာဝရငြိမ်းချမ်းရေးကိုစန့်ကျင်တဲ့လောက်ရတာဖြစ်မယ်ဆိုတာသတိပြုဖို့လိုအပ်ကြောင်းပြောလိုပါတယ်
။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ခိုင်းစင်မှုကြောင့်မြန်မာနိုင်ငံထဲမှာဖောက်ခွဲတိုက်ခိုက်မှုလုပ်ငန်းတွေလုပ်နေတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောကြားရမှာစစ်ကောင်စီကဖမ်းဆီးထားတဲ့ကိုဖြိုးစီရသောရဲ့ထွက်ဆိုချက်တချို့ကိုလည်းဗီဒီယိုပြခဲ့ပါတယ်။
တော်ရယ်အနေနဲ့ရန်ကုန်တိုင်းအတွင်းမှာဧပြီလကနေစပြီးတော့မှဖောက်ခွဲရေးလုပ်ငန်းပေါင်းစုစုပေါင်း188ကျင်းပါ CCTV ကင်မရာတွေကိုလည်းဖောက်ခွဲဖြည့်ဆည်းရေးအနေနဲ့လုပ်ကန်ဆောင်ရွက်ခဲ့ကြပါတယ
်။တစ်ဆက်ထဲမှာအာဏာသိမ်းပြီးချိန်ကတည်းကတိုက်ခိုက်ဖောက်ခွဲမှုတွေနဲ့ဆက်ဆက်ပြီးဒီနေ့အထိအကြမ်းဖက်မှုတွေမှာပါဝင်သူ10,000ကျော်အထိဖမ်းဆီးထားတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာထည့်ပြောသွားပါတယ်။အခုလိုစစ်တပ်အာဏာသိမ်းထားတာကနောက်လဖရဲတရနေ့မှာတနည်းပြည့်တော့မယ့်အချိန်မှာနိုင်ငံတော်ကာကွယ်ရေးနဲ့လူမျိုးရေးကောင်စီကိုတက်တန်းတိုးဖို့ဆောင်ရွက်သွားမယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကဆက်ပြောခဲ့ပါတယ်ခင်ဗျာ
။ဒီကနေ့ကျင်းပခဲ့တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲသတင်းကိုဝင်းမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တာချီလိပ်မြို့ဝန်ကောင်းရက်ကွက်ရဲစခန်းမှာဒီကနေ့ဇန်နဝါရီလ14ရက်နေ့နေ့လယ်ပိုင်းလောက်ကဘုံးနှလုံးဇက်တိုက်ပောက်ကွဲခဲ့ပါတယ်။စကိုင်းတိုင်းမုံရဘက်မှာလည်းစစ်ကောင်စီကလမ်းဖွင့်ပွဲအခမ်းအနားလုပ်ခန်းဒီမှာပောက်ကွဲမှုဖြစ်လို့ပွဲဖြတ်ခဲ့ရပါတယ်။စစ်ကောင်စီတပ်တွေနဲ့ထိတွေ့တိုက်ပွဲတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးကဒေသတချို့မှာတော့လူဝင်အားအများအပြားပါတဲ့ဆန္ဒပြပွဲတချို့ပြန်ပြီးတော့ရှိလာနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြပြပေးပါရှင်။
ရှမ်းပြည်နယ်တာချီလိပ်မြို့ဝန်ကောင်းရက်ကွက်တာချီလိပ်မြို့မှရဲစခန်းမှာဒီကနေ့ဘုံးလုံးစက်တိုက်ပောက်ကွဲခဲ့ပါတယ်။အသေးစားဘုံးပေါက်ကွဲမှုတွေအတွင်းအဆောက်အဦအနည်းငယ်ပျက်စီးခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ရဲစခန်းအနီးဝန်းကျင်မှာနေထိုင်သူတို့ကပြောပါတယ်။ဒီကနေ့ဘုံးကွဲမှုနဲ့ဆိုရင်တာချီလိပ်မှာအခုတစ်ပတ်အတွင်းဘုံးကွဲမှုပေါင်း၄ကြိမ်ဖြစ်ခဲ့ပြီးတော့လူ၁၀ဦးဝန်းကျင်အဖမ်းခံထားရတယ်လို့သူကပြောပါတယ်
။ဘုံးပေါက်တာလေးဟိုပါလေ။အဲရဲစခန်းကလေပါကုန်းနည်းနည်းဖြစ်နေတယ်။ကုန်းပေါ်မှာလည်းမျိုးဖြစ်နေတယ်။အဲကုန်းရဲ့အနောက်မှာအဲတိုင်ရဲ့အနောက်မှာလည်းလိရှာအဲလမ်းဖန်းနေပြစ်လိုက်တာ။အဲရေဆင်းရှိတဲ့တိုင်အနောက်မှာလည်းအင်းကြီးကလည်းဘုံပေါက်ပြီးရဲ့အဲဘုံပေါက်ကလေးအောင်ပါလေ။ဟိုတခြားနေရာတွေတခြားနေရာတွေမှာဟိုဖုန်းတွေဖြစ်တယ်။ပြောလို့ပဲသူတို့မထင်မထင်လို့ဖမ်းတာလူငယ်၁၀လောက်ရှိပြီ
။စကိုင်းတိုင်းမုံရွာမြို့မှာလည်းပေ80လမ်းနဲ့အောင်တပြေလမ်းနှစ်လမ်းဖွင့်ပွဲအခမ်းအနားတွေကျင်းပနေတဲ့မနက်9နာရီခွဲဝန်းကျင်လောက်မှာအောင်တပြေလမ်းနောက်မှာပောက်ကွဲတဲ့နေကြတဲ့အတွက်ဖွင့်ပွဲနှစ်ခုလုံးဆက်ပြီးတော့မကျင်းပနိုင်ခဲ့ကြဘူးလို့မုံရွာမျိုးကအဲ့ဒီလမ်းတွေရဲ့အနီးဝန်းကျင်မှနေထိုင်သူတွေကပြောပါရယ်ပောက်ကွဲတဲ့အတန်တွေကြားရပေမဲ့ဘယ်နာမှာဘယ်လိုပောက်ကွဲတယ်ဆိုတာအတိအကျကိုတော့မြို့ကန်တွေကမပြောနိုင်ပါဘူးစကိုင်းတိုင်းထဲမှာအာနာသိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းအခုရက်ပိုင်းအတွင်းမှာအင်အားပြန်ကောင်းလာပါရယ်မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်တွေနဲ့ကနီပလဲရင်းမပင်စတဲ့ဒေသတွေကဆနပြသူတွေပူပေါင်းပြီးထောင်ချီအင်အားနဲ့ဇန်နဝါရီလ10ရက်နေ့ကဆနပြပွဲတွေကိုပုံမှန်ပြန်လုပ်လာကြပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲရွာပေါင်းစုံတပိတ်တွေကဆနပြသူတွေနဲ့ပူပေါင်းဆန္ဒပြနေကြတယ်လို့မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်တူက VOA ကိုအခုလိုပြောပါတယ်
။ဟိုကျွန်တော်တွားတဲ့ကနီပလဲရင်းမပင်တွေမှာကျွန်တော်ဒီလက်နက်ကန်ရရပူပြီးအားကောင်းတယ်အကောင်းတဲ့အချိန်မှာကျွန်တော်ဒီလက်မလူတပိတ်တွေကိုပေါ်ဆောင်ပြည့်ခါမှာဒီနိုင်ငံရေးရတာထုတ်ရှားမှုကလည်းအင်တာအကောင်းနဲ့ကျွန်တော်ဖြတ်ပြတယ်ပြည့်ခါမှာဒီလက်မကိုင်လာခြင်းကကျွန်တော်ထုတ်ရှားမှုကလည်းအကောင်းတော့ဆက်တယ်အခုဒီခါမှာအာနာချင်းကျွန်တော်ကဟန်တင်းကိုတော်လန်နေတယ်အခုကတော့ဒီနေ့ကဟန်တင်းကိုတော်လန်လို့မဟုတ်ဒီနေ့ဒီချိန်ခါမှာဒီလိုမျိုးပုံစံဒီရောက်လာတယ်ဆိုတော့အခင်းကြီးမျိုးကိုကျွန်တော်ကပုံဖော်ပြီးတော့ပြသခြင်းလို့ဒီလိုမျိုးကြီးပေါ်ဆောင်ရဖြစ်ပါရ
ဲ့အေးပြန်ကောင်းလာတဲ့ဆနပြသူတွေကိုတယောက်ကြားတက်ဖွဲ့မုံရွာတံမဏိအဖွဲ့စသဖြင့်အဲ့ဒီအနီးဝန်းကျင်မှာရှိကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလိုက်တာစောင့်ရှောက်ပေးခဲ့ကြတယ်လို့မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်ကပြောပါတယ်ဆက်နာသိမှုစန့်ချင်ဆနပြမှုအကောင်နဲ့ရင်းမပင်မျိုးနယ်ကတချို့ကြီးရွာတွေကိုစစ်ကောင်စီတပ်တွေကမနေ့ကလေကြောင်းကနေပစ်ခတ်တာတွေရှိတာကြောင့်တချို့ရွာတွေရွာလုံးကျွရှောင်နေကြရတယ်လို့ရွာပေါင်းစုံတပိတ်စစ်ကြောင်းဦးဆောင်သူက VOA ကိုပြောပါတယ
်ကျွန်တော်တို့ဘက်မှာလည်းဒီအာဟိုကျွန်တော်တို့လုပ်ခဲ့တဲ့တပိတ်တွေကတော့ကျွန်တော်ရင်းမပင်နဲ့ကလေးလေးစားတာပေါ့နော်အရွာပေါ့ပြောရင်တော့ကျွန်တော်တို့သမိမနေ့ကဆိုလို့ရှိရင်ကျွန်တော်တို့သမိမောက်ထားတဲ့သမိမောက်ပြီးတဲ့ရွာတွေပေါ့နော်မနေ့ကဆိုလေနဲ့ဝင်ပြစ်သွားတာတွေ့ရပါလေအဲတော့လေကျွန်တော်တို့သမိမောက်ခဲ့တဲ့ရွာတွေက တော်တော်ရောဟိုတိတ်ဆောင်နေရတာပေါ့အဲမနေ့ကအချိန်နေဆိုလို့ရှင်ပေါ့လေအရင်နေ့ကကျွန်တော်တို့တွေအရင်တရနေ့ရတော့ကသဘေးမောက်ခဲ့ရွာပြီပေါ့အဓိကတော့အဲရွာတော့ရင်းမပင်နေကဆိုလဲဒီရမောင်နိုင်တို့ဒီပလဲနေတယ်ဆိုလဲပထူတာလို့အဆရှိတယ်ပေါ့နော်အဲ့လိုရွာတွေမှာကျွန်တော်တို့သဘေးမောက်ခဲ့ကြတာပေါ့အဲခုသဘေးမောက်တာလဲရွာတွေကလည်းလောလောဆယ်တော့မနေ့ကတော့ဘွားနေကောင်းနဲ့ပြစ်ပြီးတော့အဲနေကောင်းနဲ့ဒီစက္ကစတွေချထားတယ်အဲ့ဒီကြီးရွာပါလေကသိချောင်နေရတယ်ရမရှိဖြစ်နေတာ
စစ်ကောင်စီတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းတွေကတချို့ရွာတွေမှာလက်ရှိအခြေအနေအထိရွာလုံးကျွတ်ဆေးပြေးလို့ရတင်းချောင်နေကြပါတယ်ဒီကြားတွေကပဲလုံခြုံရေးအခြေအနေပေါ်မူတည်ပြီးဆရာနာရှင်ဆန့်ကျင်ရေးကြီးတဲ့ဆန္ဒပြပွဲတွေလုပ်နေကြတာဖြစ်ပါတယ်ရှင
်မခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲဒီဘဲရင်ဘက်ကအခြေအနေကိုတင်ပြပေးချင်ပါတယ်စကိုင်းတိုင်းဒီဘဲရင်အခြေခံကျေးရွာတွေကိုစစ်ကောင်စီကနေလေကြောင်းကနေပြီးတော့တိုက်ခိုက်တာကြောင့်ဒေသခံအရက်သားတွေထွက်ပြေးတိမ်းရှောင်နေရပါတယ်ရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
ကျွန်တော်ဤစလျက်နေနေ့လယ်ပိုင်းကစကိုင်းတိုင်းဒေသကြီးတပင်းရှိချမ်းကညောင်လာဝဲကြီးကုန်းကြီးရင်ကျေးစတဲ့ကျေးရွာတွေကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်ပြီးတော့နေပြည်တော်ရှင်းလင်းတာတွေလုပ်နေပါတယ်လေကြောင်းကနေပစ်ခတ်တဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်ဒီကနေ့ပစ်ခတ်ခဲ့တဲ့အချိန်နဲ့ပတ်သက်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒေသခံတို့က VOE ကိုအခုလိုပြောပါတယ
်ကိုယ်တိုင်ပစ်ခတ်ခဲ့ရတာဒီလိုတော့ဒီစီးနာဝန်တွေပေါ့ဗျာညောင်လာရှိချမ်းခေါ်တာပေါ့ညောင်လာကျွန်တော်ပြောရတဲ့တပင်းရှိချမ်းခေါ်တဲ့ညောင်လာနမယာဝဲကြီးကုန်းကြီးနမယာမြို့ကုန်းကြီးချင်းကိုအထူးဖြစ်တော့ရင်ချင်းကြောင်းပေါ့ဆိုတော့ဒီရင်တော့ကြောင်းပေါ့ဖိတ်ကြောင်းဒီ50နဲ့ဝင်ပြီးတော့တစ်ပြင်းအပြစ်တွေတစ်ပြင်းလူချရဲအခုတော့မြေကြီးကျိုးတယ်ပေါ့အခုလုံးနေတာဟုတ်အာ5နာရီလောက်ကနေပြီးတော့ကျွန်တော်တို့ဒီကိုပြင်းကနေပြီးတော့ရူးဘက်ချောင်းနေတဲ့ဥရီရဲ့တစ်ပြင်းကအဲ့ရတော့လူခေါ်လာလားမသိဘူးအဲ့တစ်ပြင်းကအာတစ်ပြင်းကတော့ဖိုက်တာလို့ခေါ်တယ် MI35 လို့ခေါ်တယ်ဟာတစ်ပြင်းကတော့တော်ရှင်ရဲ့တော့ဒါကနမခရင်ဒါကအဲ့ညာလာလုံးဝပြတ်တယ်။ရင်းရင်းပုံကြီးကောင်းပုံကြီးကြောင်းပေါ့နော်အဲ့ပုံကြီးကြောင်းမိနာပေါ်ဝင်ရှင်ရွာလေးကိုသူပွားနေဝဲလို့ပြင်တာပေါ့ဗျာ
။စစ်ကောင်စီဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ပွားတာမရှိဘဲလာရောက်ပစ်ခတ်တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းပြောပါတယ်။တရင
်နဲ့မပြစ်တာ။အဲ့ဒါကျွန်တော်ကလည်းဒီကအရှိကြီးကျွန်တော်ဒီရက်ကလည်းအရင်ကမရှိတော့ဘူး။ဒါကြောင့်လည်းဒီလိုလည်းဒီမှာဒီကမှမျိုးစစ်ခင်ရုံနဲ့ကြာတယ်။အောက်မှာတော့စကြမ်းနေတာကိုသက်သာခင်းနေရတယ်
။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေလှုပ်ရှားမှုအကောင်နဲ့တပင်းရေဦးစားတဲ့မြို့တွေကခြေရွာတွေကိုစစ်ကောင်စီကမကြာခဏဆိုးလို့နေပြည်ရှင်းလင်းတာတွေလုပ်ပြီးတော့မိုင်းဆွဲတိုက်ခိုက်ခံရတာတွေလည်းရှိသလိုထိတွေ့တိုက်ပွဲတွေလည်းမကြာခဏဖြစ်ပွားလေရှိပါတယ်။ဒီနေ့လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလိုအပ်ရင်လေကြောင်းသုံးတိုက်ခိုက်တာတွေပြုလုပ်မယ်လို့လည်းပြောထားပါရခင်ဗျာ
။လေကြောင်းကနေတိုက်ခံရတဲ့တပည့်ရင်အခြေအနေကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါလေရှင်။စစ်ရဟတ်ရင်နေနဲ့တိုက်ခံရတဲ့ပလဲဘက်ကအခြေအနေကိုလည်းတင်ပြပေးကြပါမယ်။စကိုင်းတိုင်းပလဲမြို့နယ်ထဲမှာပြီးခဲ့တဲ့ဇန်နဝါရီလ5ရက်ကနေစလို့စစ်ကောင်စီတပ်ဖက်ကစစ်ရဟတ်ရင်တွေကိုပါတုံးပြီးတော့5ရက်ဇက်တိုက်စစ်ဆင်ရေးလုပ်ခဲ့ပါတယ်။ဒေသခံပြည်သူတချို့ဖမ်းဆီးခံရတာရှိတယ်လို့အသက်သေးဆုံးမှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီပြောခွင့်ရကလည်းအဲ့ဒီဒေသမှာတိုက်ပွဲဖြစ်ပွားခဲ့တာရှိပြီးတော့အလောင်းတချို့နဲ့လက်နက်တချို့ရရှိခဲ့တယ်လို့လည်း VOA မြန်မာပိုင်းကိုတုံ့ပြန်ထားပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်
။တလဲမြို့နယ်ကထိုးစစ်တွေကိုဇန်နဝါရီလ10ရက်နေ့နေ့လယ်ပိုင်းကစတင်ခဲ့တာဖြစ်ပါတယ်။စစ်ရဲတွေကအုံနောက်ကျေးရွာမှာဒေသရင်း PDF တပ်ဖွဲ့ဝင်တချို့နဲ့လူငယ်တွေတွဲဆုံနေကြတဲ့ချိန်မှာစစ်ကောင်စီတပ်တွေကရဟတ်ရင်နေနဲ့ရောက်လာပြီးတော့ပြစ်ခတ်တပ်ဖြတ်တာဖမ်းဆီးတာတွေလုပ်ခဲ့တယ်လို့ဒေသခံတအူးကပြောပြပါတယ်
။လူစုစုပေါင်းဆိုရင်90လောက်တော့ရှိမယ်ဗျ။တချို့လည်းပြန်လွတ်လာတယ်။ဒါပေမဲ့ဒီကနေ့မနေ့တရင်ရတာတော့25ယောက်နာမခောက်ခေါ်သွားတယ်။ဟတ်စကီနဲ့ပဲခေါ်သွားတယ်။နေ့လည်း2နာရီခေါ်သွားတယ်။
ထိုးစစ်စတင်ခဲ့တဲ့ဆယ်ရက်နေ့အုံနောက်ကျေးရွာမှာ PDF အဖွဲ့ဝင်လို့ယူဆရသူတွေကိုစစ်စင်းမင်းမြန်းချင်းမရှိဘဲနဲ့ပြစ်တက်ခဲ့ပြီးတော့အလောင်းတွေကိုမိရှို့ခဲ့တယ်လို့ဒေသခံကပြောပါတယ
်။သူတို့တက်တာတော့အဲ့ဒီဆယ်ရက်နေ့ဖြစ်စင်မှာပဲတက်တာအယောက်20လောက်ရှိတယ်။အုံနောက်ကျေးရွာမှာပဲတက်သွားတာ။ဒီမင်းမြန်းစစ်စင်းချင်းမရှိဘူးတခါလေးပြစ်တက်လိုက်တယ်။ဒီပုံကားကနဲ့ရေဘော်မောင်မြင့်ကနစီကိုမိရှို့တယ်။ဆိုင်ကြီးဒီကအစီလေးတော့ရှိရဲဆိုင်ကြီးအစီအစီလေးတော့မှာကျောင်းကြလေးတယောက်အလောင်းလေးမိလေးတယောက်အလောင်းကိုတင်ပြရှိတယ်နောက်ထပ်လူကြီးကိုရှိရဲနေရာတနေရာ၃နေရာလောက်ရှိရဲ
စကိုင်းတိုင်းပလဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA မြန်မာပိုင်းကနေဒေသနယ်မှာပြစ်ခတ်မှုရှိပါသလားလို့ဆက်သွယ်မေးမြန်းတဲ့အခါအဲ့ဒီဒေသမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်လို့အတည်ပြုပါတယ်
ဒီဝါမရအဲ့ဒီတဲမှာတော့ကျွန်တော်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်သူတို့ဘက်ကကျွန်တော်တို့အလောင်းတချို့နဲ့လက်နဲ့တချို့ရခဲ့တာတော့ရှိပါလေဗျာဒီကြောင်ပြစ်ခတ်မှုကတော့ကျွန်တော်တို့ကြောင်ပြစ်ခတ်မှုဖြစ်မဖြစ်တော့မသိဘူးလိုတဲ့နေရာရှိရင်တော့လည်းကျွန်တော်တို့သုံးမယ်လို့လည်းပြောသုံးပြီးမယ်ဆိုတော့ပြောထားပြီးသားပါဗျာ
အုံနောက်ကြေးပါကိုဇန်နဝါရီလ10ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့12ရက်နေ့ကြာမှစစ်ကောင်စီတပ်တွေကပြန်လည်ထွက်ခွာသွားတာဖြစ်ပါတယ်ကြေးရွာသားတွေဆက်လက်ထွက်ပြေးတိမ်းရှောင်နေရတယ်လို့ရွာသူရွာသားတွေရဲ့ပစ္စည်းတွေကိုလည်းဖျက်ဆီးတာတွေငွေနဲ့အဖိုးတန်ပစ္စည်းတွေယူသွားတာတွေလည်းရှိတယ်လို့ဆိုပါတယ်ဖမ်းဆီးခံထားရသူတွေထဲမှာပလဲမြို့နယ်ကံတောင်ကြေးရွာကအသက်48နှစ်အရွယ်ကျူရှင်ဆရာဦးလာဆွေကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့သူ့ရဲ့ဇနီးကပြောပါတယ်
အဖြစ်လို့ဖမ်းသွားတယ်လို့တော့အဲ့လိုကတော့မသိရဘူးရှင်ညီမတို့နဲ့လည်းအဆက်အသွယ်လည်းမရဘူးအခုချိန်ထိလည်းအဆက်အသွယ်မရဘူးဖမ်းသွားတာပဲဖမ်းသွားတယ်လို့လည်းမသိရသေးဘူးသူ့မှာကစီးချိုးယောဂပြင်းပြင်းထန်ထန်လည်းရှိတယ်ရှင်သူကဆေးမတောက်ရင်မဖြစ်ဘူးရှင်အဲ့ဒါပြီးတော့တွေးလို့လည်းရှိတယ်ကောက်ယောဂလည်းရှိတယ်ရှင်သူကကျမကြီးကတော်တော်အချိန်လေးစိုးတယ်ညီမတို့အဲ့ဒါကိုမိသားစုကစိုးရိမ်နေပါတယ်ရှင
်အာနာသိန်းစစ်ကောင်စီတပ်တွေဟာ73ရက်နေမှာတော့ပထိုးတာပုတ်ပါကြီးတမရွာတွေဘက်ကိုစစ်ကြောင်းတွေထိုးနေတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီရွာတွေဘက်မှာလည်းရဟတ်ရင်နဲ့ပြစ်ခတ်တာတွေရှိတယ်လို့စစ်ကောင်စီတပ်ဖွဲ့တွေကရဟတ်ရင်နေနဲ့တည်ဆောင်ပြီးကြီးတမားရွာနဲ့ရသိရွာတွေဘက်မှာတပ်တွေချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်။စကိုင်းတိုင်းဘက်ကအခြေအနေပြီးမှတော့ကရင်ပြည်နယ်ဘက်ကစီရီအခြေအနေကိုလည်းတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြောက်ဝတီခရိုင်မြောက်ဝတီမြို့ရဲ့တောင်ဘက်ဖလူးလေးကျေးရွာမှာရှိတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKB ရဲ့ဘိုးစာလုံးစခန်းကိုစစ်ကောင်စီတပ်တွေကနေပြီးတော့ရဟတ်ရင်20နဲ့ဒီကနေ့ဇန်နဝါရီလ14ရက်နေ့မှာတိုက်ခိုက်ခဲ့ပါတယ်။ဒီစခန်းထဲမှာ 4K ကောကစစ်ဘေးဒုက္ခသည်တွေရှိမရှိဆိုတာကိုဝင်ပြီးတော့ရှာဖို့လောက်ရာကနေတိုက်ပွဲတွေဖြစ်ပွားခဲ့တာပါစစ်တပ်ကရဟတ်ရင်နေနဲ့တိုက်ခိုက်လို့စစ်ဘေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုထပ်ပြီးတော့ပြေးရပါတယ်ဒီအကြောင်းမအေးမှသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြောက်ဝတီခရိုင်မြောက်ဝတီမြို့တောင်ဘက်ဖလူးလေးကျေးရွာအနီးမှာရှိတဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ဘိုးဆာလုံးစခန်းအပေါ်စစ်ကောင်စီတပ်တွေကလက်နက်တပ်ဆင်ထားတဲ့တိုက်ခိုက်ရေးရဟတ်ရင်နှစင်းနဲ့ဒီကနေ့လာရောက်ပြစ်ခတ်တိုက်ခိုက်မှုလုပ်ခဲ့ပါတယ်။အခုလိုမျိုးစစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်အဲ့ဒီမှာခိုလုံနေကြတဲ့စစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပါတယ
်။ဖလူးစခန်းကိုလေဘိုးဆာလုံးစခန်းကိုမင်းရတိုက်ပွဲဖြစ်တော့ဒီနေ့ရဟယင်နဲ့ဟိုနှစ်စီးလို့ဟုတ်ကဲ့လာကျဲသွားတယ်ဟုတ်ကဲ့ရဟယင်နဲ့ပုံကျဲတယ်တနဆက်ကနနဲ့လည်းကျဲသွားတယ်အဲအခြေခံရတော့မရှိအစားဦးတချို့ပြတ်သွားတာကြီးတော့ပထမကတော့ဒီလေးကျော်တိုက်ပွဲဖြစ်တော့ဒီ GDP စကန်းဆိုတော့အမဆစ်ဆောင်တွေကပြန်ပြီးဆက်ရပြီးဆက်သွားနေနေရဘလူးဘလူးရကျော်တယ်ရွာလာရင်များဆုံးပေါ့ဟုတ်တယ်ငကူတွေကလေးကြီးကောဘက်ကဆစ်ဆောင်တွေဘူကာလုံးစကန်းမှာသွားနေရလှုပ်ထားပြီးတဲ့အဲ့ဒီအနေနဲ့အခုတိုက်ပွဲဖြစ်တော့ဒီရှေ့ချောင်းတွေကဒီတော့ချမ်းကိုပြန်ကူလာရတယ
်။ကရင်ယူတပ်မ6ထိမ့်ချုပ်ထားတဲ့၄ကီကောမြို့တက်ထဲမှာစစ်ကောင်စီတပ်တွေကလွှတ်တော်အမတ်2ဦးနဲ့တက်ကြွလှုပ်ရှားသူတွေပါဝင်တဲ့လူ20ကျော်ကိုဒီဇင်ဘာလကဖမ်းဆီးသွားခဲ့ပါတယ်။သူတို့ကိုပြန်ပေးဖို့တောင်းဆိုရာကနေ၄ကီကောထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ၊ကရင်မျိုးသားကာကွယ်ရေးတပ် KNDO PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီဇင်ဘာလ15ရက်နေ့ကစလို့နေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒေသခံတွေကို DKBA ရဲ့ဗိုလ်ဆောင်လုံးစခန်းမှာခိုးလုံဝင်ပေးထားပါတယ်။စစ်ပြေးဒုက္ခသည်တွေထဲမှာဆီယနာတိမ့်မှုကိုစန့်ကျင်သူတက်ကြွလှုပ်ရှားသူတွေရှိသလားဆိုပြီးလေကြောင်းတက်တွေကမကြသေးခင်ရက်ပိုင်းကပဲဝင်ရောက်ရှာဖွေခဲ့ပါတယ်။အဲ့ဒီနောက်ပိုင်းအရက်ဝတ်တဲ့လူတချို့ဟာလေကြောင်းတက်နဲ့လာရောက်ပြီးဒုက္ခသည်စခန်းထဲကလူတွေကိုဖုန်းနဲ့ဗီဒီယိုရိုက်တာတွေရှိခဲ့တယ်လို့လည်းဒုက္ခသည်တွေကပြောပါတယ်။ဇန်နဝါရီလ13ရက်နေ့ကတော့ဘိုးစာလုံးစခန်းကိုစစ်ကောင်စီတပ်တွေကအလုံးရင်းနဲ့ဝင်ရောက်စီးနင်းပြီးစစ်ပြေးဒုက္ခသည်တွေထဲမှာသူတို့လူချင်းသူတွေကိုရှာဖွေဖို့ကြိုးစားရတာကနေတိုက်ပွဲတွေဖြစ်လာခဲ့တဲ့အကြောင်းကိုစောမုံကပြောပါတယ်
။ဒီလေးကျော်တိုက်ပွဲတွေကလည်းသူတို့ကဒီမှာလာရှောင်ကြတယ်အဲ့မှာရှိရမယ်ဆိုတော့သူစခန်းနဲ့ဝင်နေတာဘာမှမပြီးဝင်တော့တိုက်ပွဲဖြစ်တာ။ဒီချစ်ချောင်တွေကဟိုလူပြေးပါဒီလူပြေးပါဆိုတော့အဲ့ဒါမျိုးအကြောင်းတိုက်ပွဲဖြစ်သွားတာအဲဒီကြီးရောမပူပေါင်းဖွဲ့ရှိတယ် KNL ပူပေါင်းဖွဲ့ရှိတယ်အဲဖွဲ့နဲ့ပူပေါင်းတိုက်ရတာ
ဒီမိုကရေစီကရင်ကျူးကျူးတက်မလို့ DKBA တက် KNL ကရင်အမျိုးသားလွတ်မြောက်ရေးတက် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတက်တွေဟာစစ်ကောင်စီတက်တွေကိုပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ် DKBA ရဲ့ဗိုလ်ဆောင်စခန်းကတော့စွတ်ခွာပေးလိုက်ရတယ်လို့ထိုင်းနယ်ခြားသောတပ်ဖက်ကလာတဲ့သတင်းတွေမှာပါရှိပေမဲ့ ဒီကြအတီးပြုလို့တော့မရသေးပါဘူးတိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရရှိသူတချို့ထိုင်းဘက်ကိုရောက်ရှိလာတာကြောင့်ကုညီပေးနေရကြောင်းထိုင်းငယ်စည်ဖွဲ့တွေကလည်းပြောပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်အန်ဒရိုက်အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်သားတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့တောက်ကြညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တာဟာအမျိုးသမီးတွေရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးစတဲ့အခြ
ในงานยี่ปาร์ตี้เดียมาอุตส่าห์ลงชาในจารีมีดมีดีเย่ในท้องเนื้อเสียยุ่ยเก่าป่วยด้วยจงนี้เพียงอาณาเต็มมือเนาไปจงด้วยอะไรสิ่งของมุขแค่แค่ดีเจ้าเลี้ยหลับจู่จู่ท่าเรนท้องเนื้อเสียยุ่ยเก่าป่วยเรียบ่าววันดีมีดมีกูจะเลี้ยงยี่อัตันสุดเลยเสียงข้างซ่าตะการจะสั่งกูWBA
There's a path we must choose sometime. Gotta stand up and fight sometime.
ဒီပြင်ပတ်ထဲမှာပဲပေါ့နော်အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WLB ကနေပြီးတော့မှမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးပါတီတွေမှာဥဆောင်လှုပ်ရှားနေကြတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အစီရင်ခံစာတစ်စောင်ထုတ်တယ်လို့သိရပါတယ်ဆိုတော့ဒီအစီရင်ခံစာအကြောင်းလေးကိုနည်းနည်းတော့အချင်းချင်းလေးပေါ့ပြောပြပေးပါလားရှင
်အဓိကတော့ဒီအစီရင်ခံစာကပထမစဉ်းစားတာကတော့နိုင်ငံရေးမှာပါဝင်နေတဲ့အမျိုးသမီးတွေရဲ့အတန်တွေကိုဖော်ထုတ်ချင်တာဖြစ်တယ်လို့အမျိုးသမီးတွေရဲ့ဥဆောင်မှုခံကြတာကိုဖော်ထုတ်ချင်တာဖြစ်တယ်ပေါ့နော်။ဒါ့ပေမဲ့လို့အာဏာသိမ်းသွားတဲ့အခါမှာအဲ့ဒီရည်ရွယ်ထားတဲ့ရည်ရွယ်ချက်ကထုတ်လို့အဆင်မပြေခဲ့ဘူးပေါ့နော်။2020ရလတ်ကိုတည်ပိုးသွားနိုင်ဖို့အတွက်ကစစ်တပ်အာဏာသိမ်းလိုက်တာဖြစ်တဲ့အတွက်ကြောင့်ကိုအဲ့ရလတ်ကပျက်စီးသွားတယ်ဆိုတော့အနေထားမှာရှိတာဖြစ်တဲ့အတွက်ကြောင့်ကိုကျမတို့ကလည်းဆက်မထုတ်ဖြစ်ဘူးဒါပေမဲ့လို့ဒီအာဏာသိမ်းပြီးသွားတဲ့အခါမှာဒီအမျိုးသမီးတွေကသူတို့ရဲ့နိုင်ငံရေးမှာပါဝင်မှုကိုရပ်တန့်သွားတာမဟုတ်ဘူးအာဏာသိမ်းသွားတဲ့အတွက်ကြောင့်မို့ပို့ပြီးတော့မှစိန်ခေါ်မှုတွေရင်ဆိုင်နေရတယ်အဲ့လိုအမျိုးသမီးတွေကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုပြန်ပြီးတော့မှလေ့လာဆန်းစစ်တဲ့စာတမ်းပြန်လုပ်တယ်ပေါ့နော်အဲဒါကြောင့်မို့ကျမတို့အခုထုတ်တဲ့ဒီစာတမ်းဒီအပိုင်းနှစ်ပိုင်းနဲ့တွားတာဖြစ်တယ်ပထမတစ်ပိုင်းကတော့ဒီရွေးကောက်ပွဲမှာကြုံတွေ့ရတဲ့ဒီအမျိုးသမီးတွေရဲ့အခက်အခဲတွေစစစ်သုံးသပ်ထားတဲ့စာတမ်းဖြစ်တယ်နောက်တစ်ပိုင်းကကြတော့ဒီရွေးကောက်ပွဲနောက်ပိုင်းမှာအာဏာသိမ်းသွားတာဖြစ်တဲ့အတွက်ကြောင့်မို့ဘယ်လောက်ထိအမျိုးသမီးတွေပေါ်မှာအကျိုးတရားမှုတွေရှိတယ်လဲဆိုတဲ့ပိုင်းနှစ်ပိုင်းနဲ့ကျမတို့လောက်တာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ပါအခုဒီစစ်တမ်းမှာရောအတိတ်ကဘာတွေရှာဖွေတွေ့ရှိခဲ့ပါတယ်သူတို့အတိတ်ကကြုံရတဲ့စိန်ခေါ်မှုတွေဆိုရင်ဘာတွေဖြစ်မလဲရှင
်ဟုတ်ကဲ့ပထမအပိုင်းမှာတော့ဒီရွေးကောက်ပွဲအတွင်းမှာကျတော့ကျမတို့အင်တာဗျူးတာအမျိုးသမီး58ဦးပေါ့နော်19ပါတီကဝင်ရောက်ရှင်ပြိုင်တဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေကိုအင်တာဗျူးခဲ့တယ်ပေါ့နော်အဲ့လိုဗျူးလိုက်တဲ့အခါမှာအမျိုးသမီးတိုင်းမှာကြုံတွေ့ရတဲ့အခက်အခဲတွေကဘာလဲဆိုရင်ခွဲခြားဆက်ဆံမှုကြီးရှိတယ်ဆိုတဲ့ဥစ္စာကိုကျမတို့တွေ့ရတယ်ပေါ့နော်ပါတီတွင်းထဲမှာလည်းပဲရှိတယ်လို့တနင်္ဂနွေတိုင်းတာမှာရှိနေတဲ့အခြေအနေတွေမှာလည်းခွဲခြားဆက်ဆံမှုတွေရှိရပေါ့နော်ဥပမာအားဖြင့်ရွေးကောက်ပွဲကော်မရှင် registration လုပ်ရတဲ့အခါမှာတော့လကောင်း campaign ဆင်းတဲ့နေရာမှာတော့လကောင်းခွဲခြားဆက်ဆံမှုတွေရှိတယ်လို့ဒီပြည်သူလူထုကိုယ်တိုင်ကအမျိုးသမီးတွေအပေါ်ယုံကြည်မှုအားနည်းနေသေးတယ်ဆိုတဲ့အစားကိုတွေ့ရတယ်ပေါ့နော်အမျိုးသမီးတွေကမလုံနိုင်ပါဘူးအမျိုးသားတွေလောက်မလုံနိုင်ဘူးဆိုတဲ့အမြင်ကကျွန်တော်တို့အတိုင်းဝိုင်းမှာဆက်ရှိနေသေးတယ်ဆိုတဲ့စိန်ခေါ်မှုတွေကိုတို့တွေ့ရတယ်အဲနောက်တစ်ပိုင်းကကြတော့ခုနပြောတဲ့ဒုတိယပိုင်းကတော့အာနာသိမ့်ပြီးတဲ့အခါမှာအမျိုးသမီးတိုင်းကအာနာသိမ့်မှုကိုလက်မခံနိုင်တာဖြစ်တဲ့အတွက်ကြောင့်မို့တော်လှန်နေတဲ့အမျိုးသမီးတွေဖြစ်တယ်အဲ့လိုတော်လှန်တဲ့အတွက်ကြောင့်မို့ဒီနိုင်ငံကြီးမှာအစကတည်းကပါဝင်နေတို့ပဲမဲ့လို့ဒီအာနာသိမ့်နေဖြစ်တဲ့အတွက်ကြောင့်မို့ပုံမှုပြီးတော့မှတတ်နိုင်တဲ့ဘက်ကနေပါဝင်လာတဲ့အခါမှာအသက်အန္တရာယ်အလုံးချုံရေးတွေနဲ့ပတ်သက်ပြီးတော့မှစင်ခုံမှုအခက်အခဲတွေအများကြီးတွေ့ရတယ်ဆိုတော့ဥစားကိုကျွန်တော်တို့တွေ့ရှိရတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့တကယ်အခုအာနာသိန်းကြီးနောက်ပိုင်းမှာလည်းအမျိုးသမီးတွေအတော်များများအာနာရှင်စန့်ကြီးပဲပြောပေါ့နော်ဒီလက်ရှိဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာအများပြားပါဝင်နေတာကိုတွေ့ရပါတယ်ဒါပေမဲ့အခု WLB ရဲ့အစီအစဉ်ကစားထဲမှာတည်ထားမိတာကဒီအမျိုးသမီးတွေရဲ့ဥဆောင်မှုကဏ္ဍဟာနော်နိုင်ငံရေးကျန်းမာရေးလူမှုရေးစီးပွားရေးစသဖြင့်ပေါ့လေဒီအပေါ်မှာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြင်းပြင်းထန်ထန်ရိုက်ခတ်မှုရှိတယ်သူတို့ရဲ့ဥဆောင်မှုကဏ္ဍဟာလည်းဥစားအပေးအဆင့်ရော့ချသွားတယ်လို့ထောက်ပြထားတာကိုတွေ့ရပါတယ်ဒါကဘယ်လိုပုံစံမျိုးပြောချင်တာပါလဲအဲဘယ်လိုတွေ့ရှိတာပါလဲဒီအကြောင်းလေးနည်းနည်းပြောပြပေးပါအ
ော်ဟုတ်ကဲ့အဓိကတော့ဒီမိုကရေစီစနစ်ကိုကျွန်တော်တို့မြန်မာနိုင်ငံမှာစတင်အကောင့်ထဲပေါ်တဲ့အခါမှာအမျိုးသမီးတွေကအနေနဲ့အများဥဆောင်မှုခံရတာမှာပါဝင်ခွင့်ရှိရပါတော့။ဒါပေမဲ့လို့အနာသိမ့်သွားတဲ့အခါမှာအမျိုးသမီးတွေကဘလို့မှဥဆောင်မှုအခံရတာမှာမပါဝင်နိုင်တော့တဲ့အခြေအနေမှာအများကြီးတွေ့ရတယ်။ခုနပြောလို့ထွက်ပြေးတိမ်းရှောင်နေရတာတွေရှိတယ်။ပြီးလို့ရှိရင်အဲ့ဒီမိသားစုအရေးနဲ့ပတ်သက်ပြီးတော့မှလည်းလုံခြုံရေးအရာပေါ်ပေါ်ထင်ထင်မလုပ်နိုင်တဲ့ကိစ္စတွေအများကြီးရှိတယ်။အဲ့လိုပဲမိသားစုတွင်ထဲမှာတော့မှဟိုအမျိုးသမီးတယောက်ဖြစ်တဲ့အတွက်ကြောင့်မိခင်လည်းဖြစ်တယ်လို့နိုင်ငံရေးတမားလည်းဖြစ်တဲ့အခါမှာတချို့တော့လူလူလလလုတ်ပိုင်ခွင့်တွေရှိတဲ့ဟာတွေကအများကြီးတွေ့ရတယ်။တပြိုင်နက်တည်းမှာအနာသိမ့်သွားတာဖြစ်တဲ့အတွက်ကြောင့်မို့ဖိုဝါဒကြီးစိုးရေးနဲ့ပတ်သက်ပြီးတော့မှဆက်ပြီးတော့မှဖြစ်နေတဲ့အပေါ်မှာကျွန်တော်တို့တွေ့ရတယ်ပေါ့နော်။ဒီနိုင်ငံရေးမှာဆိုလို့ရှိရင်အမျိုးသမီးတွေကအနောက်မှာပဲနေရမယ်အဲ့ဒီအမြင်တွေလည်းမပြောင်းလဲသလိုအမျိုးသမီးတွေဆိုတာကဥဆောင်မှုခံကဏ္ဍမှာပါလာမျိုးမဟုတ်ဖက်နဲ့အမျိုးသားတွေကိုဝန်းရံပေးရတဲ့အခန်းကဏ္ဍမှာပဲရှိတယ်ဆိုတဲ့အမြင်မျိုးတွေကလည်းအများကြီးရှိနေတဲ့အပေါ်မှာပါဝင်ခွင့်တွေကရော့ချသွားတဲ့ဟာမျိုးတွေကအများကြီးရှိနေတယ်ဒီအာဏာသိမ်းသွားတဲ့အတွက်ကြောင့်မို့အမျိုးသမီးတွေပေါ်မှာရိုက်ခတ်မှုတွေကအရင်ကထက်ပိုပြီးတော့ဆိုးရွားတဲ့အခြေအနေမှာရှိတယ်တကယ်တကယ်တော့ဒီຫນွေဥတော်လိုင်းရင်းမှာဒီအမျိုးသမီးတွေရဲ့ပါဝင်မှုတွေအလွာတိုင်းရှိတယ်ပေါ့နော်အလွာတိုင်းလို့ပြောတဲ့အခါမှာတန်ပုံတီးတပိတ်တွေမှာစပြီးတော့ပါလာဟိုလမ်းပေါ်ထွက်တာအခုဆိုရှင်လက်နက်ကင်တော်လိုင်းရင်းမှာတော့အမျိုးသမီးအဖွဲ့တွေဆိုတာတည်တံ့နေရှိတယ်ဒါပေမဲ့တကယ်တကယ်မှာအတိမတ်ပြုမှုကယနေ့ချိန်ထိမရှိသေးဘူးအမျိုးသမီးတွေရဲ့ဥဆောင်မှုအခန်းကဏ္ဍကအရေးကြီးတယ်ဆိုပြီးတော့မှလုံးဝအတိမတ်ပြုပြီးတော့မှတတိတရနဲ့လှုပ်ပေးတဲ့လမ်းဖွင့်ပေးတဲ့အခြေအနေမှာမရှိသေးဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့တွေးရှိရပါတယ်ဟုတ်
ဟုတ်ကဲ့ဆွေလိုတာကတော့ဒီလှုပ်ရှားမှုရဲ့အလွှာပေါင်းစုံမှာအမျိုးသမီးတွေပါဝင်နေပေမဲ့လည်းဒီဥဆောင်မှုကဏ္ဍပိုင်းမှာကြည့်မယ်ဆိုရင်တော့အာဏာသိမ်းမှုနောက်ပိုင်းမှာရုပ်ရော့သွားတယ်ဆိုတဲ့အနေထားမျိုးလို့ပြောရလို့နားလည်ပါတယ်နောက်တစ်ခုက
ဟုတ်ကဲ့
နောက်တစ်ခုကကြတော့ဒီပြီးခဲ့တဲ့ဒီရွေးကောက်ပွဲမှာဆိုလို့ရှိရင်တကယ်တမ်းအမျိုးသမီးတွေလွတ်တော်ကိုယ်စားလှယ်အနေနဲ့ပါဝင်ရှင်ပြိုင်တဲ့အရေးအတွက်ကဟုတ်အရင်ရွေးကောက်ပွဲတွေထက်စားလို့ရှိရင်တော်တော်လေးပိုများလာတာရှိပါတယ်ဒါနဲ့အခုအာဏာသိမ်းမှုဖြစ်လိုက်တဲ့ဆိုတဲ့အခါကျတော့အခြေအနေတွေကပြောင်းသွားတယ်ပေါ့လေဆိုတော့အကယ်၍သာဒီအာဏာသိမ်းမှုမဖြစ်ဘူးဆိုလို့ရှိရင်ဒါအမျိုးသမီးတွေဒီနိုင်ငံကြီးထဲမှာပါဝင်လာမှုဥဆောင်မှုကဏ္ဍမှာပါဝင်လာမှုကအများကြီးပြောင်းလဲသွားမယ်လို့ရောထင်မိပါလား
ဟုတ်တယ်တကယ်လို့ဒါအာဏာမသိမ်းခဲ့ဘူးဆိုလို့ရှိရင်တချို့အမျိုးသမီးတွေဆိုလို့ရှိရင်ဒီချိန်မှာဆိုရင်လွတ်တော်မှာပါဝင်နေတဲ့အမျိုးသမီးတွေဖြစ်မယ်ပေါ့လေနော်တချို့ကြတော့လေကိုယ့်ရဲ့ပါတီအနိုင်ရပေမဲ့လည်းရှေ့လျှောက်ဒီနိုင်ငံရေးမှာပြည်သူလူထုတွေအတွက်တကယ်ကိုလုံနိုင်မဲ့အနေအထားကိုဥပမာထားတော့ပြည်သူလူထုရင်ဆိုင်နေရတဲ့
วันสายเข้าเข้าเรื่องพิเศษนั้นพูดว่าทุกคนมาจูงซาอาทุกเส้นทางทางเลยเฉยๆง่ายๆเลยอันนี้มีเส้นทางทางเป็นแบบดีอันนั้นเป็นเนี่ยค่ะมาดาริโกมาป่าวในเนี่ยเฉยๆมาง่ายๆเลยส่วนเราสาวกตรุษกุลันทุบพบอยู่สุดท้ายเลยง่ายๆไปโอเคป่ะสรุปกูรู้จงลายอะไรเข้าเข้าบ่เนาะสิ่งข้อมูลที่เป็นลุงยันตรุษจบพิเศษนี้จัดเลยพิเศษเลยเฉยๆกูรู้จริงๆเป็นอะไรกูพิจารณาลงพูดว่ามาบัลลู
การเปลี่ยนเปลี่ยนชื่อมูลยาที่กาลูอันนี้เลย
โอเคทุกเพียงอะไรจะมารู้ในเงี้ยมาก็ฟังเราพิทังสู้กูตัวผู้ยังเล่นลูกผู้สรุปเช่นลูกทุกอสวาสงะป่าวเป็นผู้รู้อะไรอสวาสงะลูกเปลี่ยนเลยค่ะมาดูแลสู้ดีเลยป้ามาที่ดูแต่พ่อมาเบ้เพจิงคันทาร์เลยโอซูดีเลยป้าเป็นผู้รู้อะไรเอเบ้เพจิงคันทาร์เลยโอซูลูกเปลี่ยนเลยค่ะมาอันนี้มีเรื่องอะไร จะมารู้ไหนเงี้ยมากรณีเนี่ยนิวเดลีตัวเองถ้าว่าจะรู้ยังก็ที่นี่เนี่ยพอมาตัวเย่ปูซาพิมพ์มุกะปาหูปามาที่บ้านเลยอันลูกปามาดาลินจะมารู้กะจะมารู้สันตันบูทาร์เลยดีสุบังกังสามหูเนี่ยอันลูกปาวิมุสุดเลยมุกกังเทพคนนั้นมาที่บ้านเลยนอกจากเช่นกันจะรู้ที่นิวเดลีพินเนเดอตัวเขาควยชาร์เลยตัวเขาอะไรก็สามารู้เผยเท่ามาที่บ้านเลย ตัวลูกชิ้นนั้นก็ที่ใต้ป่วยมาจะมารู้อาลงก็ฟังเสียงเลยตัวเขาเรียกใครชักเสียงมือดีชิ้นนี้ได้ปานวันนี้ให้ชัดเจนมาเสียอาณาเขตนี้เอาไปอาณาเขตนี้อาลงกูจะมารู้เผยเท่ามาพิเดตัวจังหวะตัวเขาก็จะยังเล็บผู้รู้อะไรยังเล็บผู้เลยจะมารู้ก็เล็บผู้มาไปตรงหัวสุดตอนมาที่บ้านตัวนี้มีเด็กกันเลยเด็ก จะมาอยู่ที่เดียวสรุปเลยจ้าทั้งนั้นมาสลับที่ตรงมาไต่ป่วยเราเว้นมาที่บ้านเลยคนนี้ก็หันเนี่ยก็ดีตามมาลุงมือที่ตุ้มมือที่ไต่ป่วยเว้นเนี่ยลุงมือที่ตุ้ยเขาเนี่ยแหละง่ายที่บ้านเลยสรุปสาวจะมาก็จะรู้บ้านเลยเจ้าตุ้มมาโอเคว่ากูรู้เช่นที่เดียวที่จะไปเลยไปเลยที่นี่ใช่ไหมใช่ เมื่อเข็มชีวิตซีซั่นที่สักแค่เดือนมิถุนายนนี้กันนะกูน่าสิงเกียร์รับเชื้อไปเลยใช่คุ้มสับปีรอตุลาส่งเลยอเมริกันคุ้มซีซั่นโอเทนซ์ไปเจอมาเลยที่ดินไปเยอะตุลาส่งเลยอเมริกันคุ้มซีซั่นมาโรกูไม่นั่งที่กูสมุจาวเสียงแต่ยาตุรีสันเจนเตียนยาพยาลาดาแล้วดูข้าเดรีกูเสียสิบปีเลยสันดามาเพราะว่าดูเจนเป็นลูกคุณยี่ปีจามเลยแต่มาเลยเอกิฮัสซาเลยเจ้าหนี้กูกลัวองค์สุจิเต็มยาทาวาเลย
ผู้วิจัยการจีเจคแคนาดาในวันนี้มาแก้ยงกับสัตว์ที่กาซาในท้องนั้นเสกุนีกุลุสันวายลามาเสียงเดียดูวิเหรอแต่ถึงตรงนั้นท้องอาจจะเดียวชี้เกี่ยวกันเองกูขามาแต่ถึงตรงนั้นท้องชาวอาลีเซชาวชีเรลูไรต์อัตรินทนายมาแทนยาตียาวาเรยูยอมยูกับเพรสเปกทรีนเวง
The remaining 50% of these COVID hospitalizations.
โควิดจังเสี่ยงเจนี่ดูตัวเรากันเลยโควิดกับเวซีทูทาร์ปีดูเรื่อยๆเลยดูกับพี่ว่าเลยกับเวซีทูทาร์ดูเรื่อยมาแต่เวจีดูเรื่อยยอกาแคนซีดูเรื่อยเป่าออกมาเลยคลีเรื่อยเสี่ยงเจลาร์เรื่อยตัวเลี้ยงยาลาร์เรื่อยดูกับพี่ว่าเลยโอมิครอนไวรัสกลุ่มมีมันสั่งกุศลนี่ละจังเสี่ยงนี่มันแน่งเนี่ยพี่มากูเลยสวยนี่จ้าว่าเลย
โอมิครอนไวรัสจังดิจิมันทำให้งาซาลูอเมริกันดวงมาเสียงจะจาร์เอี่ยตัวหาหน้าซาปูมีอาลาวาเรวอชิงตันดีซีป่าวเองพีเนตโรมิมีอามาเสียงจะตุสันยังเดมยาเบียเกวาเรไทม์เมลเอี่ยงกูเป็นมิวเกอร์ลาวยอกาเป็นทั้งหมดสูวาเรนั่นท้องนั่นเสียสบายนุ่งาคูเป็นพิจุรีเรียมีฮาจูกูเอี่ยบอลน่าที่กูตาพิเกียดลูตัวเทียกตัวโรมิมีอากูแต่ชิซาจะสันเปียวาเร
ไอ้ยังกูวิมิวเกอร์ลูโอมิครอนฮะซึ่งเนี่ยแต่ชิลันยังกูตัวข้ามาเบี้ยวมปอร์เรลูเล่ดาวดัชชามากับพี่วาเร About 10% of these COVID hospitalizations right now.
COVID down say you that do say I know ga. Nin tan lu na saw ma phit bi 900 gai nong ga atat shu sa ku tha ya ba de. Yin na chain that sa yin di de chain ma aku lo sin yauk de du taim ma mya bu lo pyo ya ma ba.
Da bi me le yoga ku sa mu le mya ra jaw. Te song du a yi twet ha ta yak ku 1400 lauk ta shi ga ya ga ni ku kha ma ta yak ku 1900 lauk thi shi la ba le na. Afghanistan ကို Taliban နဲ့တိုက်ပိုက်ချိန်မှာ American နဲ့လက်တွဲခဲ့တဲ့ Afghan များပြားနိုင်ငံကိုစွန့်ခွာခဲ့ကြပါတယ်။အဲ့ဒီထက်ကတချို့ကတော့ America ကိုရောက်လာပြီးတော့ဘဝကိုပြန်စဖို့ကြိုးစားနေကြတာပါ။ Mohammed Atai နဲ့အတူမိသားစုက California ပြည်နယ် San Jose မြို့ကစီးကမ်းမှာဈေးလာစစ်နေကြပါတယ
်။မောင်စေး Taliban တွေမျိုးရဲဝင်လာခံပြီးလုံခြုံရေးအတွက်တကယ်ကိုစိုးရိမ်ခဲ့ရပါတယ်။
ဒုက္ခသည်တွေအတွက် UAP ဖွင့်လှစ်ထားတဲ့ Santa Clara Valley Medical Center မှာရှိတဲ့ဒီဆေးကမ်းကိုလွန်ခဲ့တဲ့နှစ်40လောက်ကအရှေ့တောင်အာရှ VNN ကနေရောက်လာတဲ့ဒုက္ခသည်တွေအတွက်ဖွင့်လှစ်ခဲ့တာပါ Santa Clara Valley Medical Center Manager Neil David က
ဒီမှာလုံးကြတဲ့ဝန်ထမ်းအများစုကရွှေပြောင်းအခြေချသူဒါမှမဟုတ်ဒုက္ခသည်တွေပါသူတို့တွေကတချို့လဲအမေရိကကိုစရောက်ဂါဇာကဒီစည်းကမ်းမှာပဲစစ်ဆေးမှုခံယူခဲ့သူတွေပါ
ဒီဝန်ထမ်းတွေရဲ့မှာ VNN ကရွှေ့ပြောင်းချေချလာသူလဲပါပါတယ်အခုအခါအာဖဂန်နစ္စတန်ကနေပြောင်းရွှေ့လာသူတွေလဲနိုင်ငံအသစ်မှာဘဝအသစ်စမယ့်အခက်အခဲကိုသူတို့ကနားလည်နိုင်ပါတယ် VNN ကရွှေ့ပြောင်းချေချလာသူစည်းကမ်းသူနာပြုထရမ်ပန်က
ကဘာတလာကဒုက္ခသည်တွေဒီကိုလာကြတာမှာ VNM အပါအဝင်လူမျိုးပေါင်းစုံတွေ့ရပါတယ်။လွန်ခဲ့တဲ့28နှစ်ကကျွန်မတို့လိုပဲလာခဲ့ရတာကိုပြန်အမှတ်ရပါတယ
်။အာဖဂန်နစ္စတန်ကလူပေါင်းသသိန်းလောက်ကိုဘိုက်ဒန်အစိုးရကနိုင်ငံတွင်းကခေါ်ထုတ်ပေးနိုင်ခဲ့ပါတယ်။အဲ့ဒီထဲကတချို့ဟာဆန်ဟိုဇေးမြို့အနီးတစ်ဝိုက်ကိုရောက်လာမယ်လို့ကနေဦးမှာပြောခဲ့ပေမဲ့အခုခါလူပေါင်း800လောက်ရောက်လာပါတယ်။စီကန်းစကပြန်ဂျဟန်နက်စ်အက်ရှာက
they have huge amount of
တို့ကျွမ်းကျင်တဲ့တင်ညာတွေအများကြီးပါဒီကလူမှုပတ်ဝန်းကျင်ကိုနောက်ပိုင်းစရင်တော့တို့ကူညီပါလိမ့်မယ်အခုတော့တို့ခြေတော့ပေါ်တို့ရက်နိုင်အောင်ကျမတို့ကကူညီဖို့လိုပါတယ
်အာဖဂန်မှာရေဒီယိုတန်ပိုင်းနဲ့တမွေးဝမ်းကြောင်းခဲ့သူအထိုင်ကြီးကတော့ဘဝအသစ်မှာသင်ခန်းစာအသစ်တွေကိုလေ့လာဖို့အစင်းသစ်ဖြစ်နေပါတယ
်ဘာဘာဖုန်းတို့ကိုအခုလိုတွေးလိုက်ရတော့အားချမိပါတယ်သူတို့လည်းလုံနိုင်ရင်ကိုယ်လည်းသူတို့လိုဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ
်အာဖဂန်တော်တော်များများအခြေဆိုင်ရကယ်လီဖိုးနီးယားပြည်နယ်မှာနောက်ထပ်အာဖဂန်9000ကျော်ရောက်လာဖို့အစီအစဉ်ရှိပါတယ်ခင်ဗျာအိမ်ကြီးတော်နဲ့လမ်းသာချတဲ့သမရရဲ့အေဂေဟာ Blair House မှာပြောမကုန်တော့အောင်များတဲ့သမိုင်းကြောင်းတွေရှိခဲ့ပါတယ
် Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်လူအများစိတ်ဝင်စားကြတဲ့အခန်းကတော့သမရလင်ကွန်ရဲ့အခန်းမှာအရှိတ်အအဓိကပင်မအခမ်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ဘလဲမိသားစုနဲ့ဆွေးနွေးလေးရှိပါတယ်
။1800ပြည့်နှစ်အစောပိုင်းကာလတွေမှာဘလဲဟောက်စ် AK ဟာအမေရိကန်နိုင်ငံကြီးလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရအန်ဒရူးဂျက်ဆန်ဟာခရိုင်တရားရုံးမှတ်တမ်းအရာရှိဖရန်စစ်ပရက်စတန်ဘလဲကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲ့နောက်နေ့နေ့ငယ်ကြမှာတော့ဘလဲနဲ့မိသားစုဟာအဲ့ဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက်ဘလဲဟောက်စ်ဆိုပြီးတော့နာမည်တင်သွားတာ
ပါ He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှူထောင်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှာရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ဘလဲနဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်ဆူရဖြစ်လာပါတယ်
1940ခုနှစ်တွင်အရမဘလဲဟောက်စ်ကိုသမရရဲ့နိုင်ငံတော်အေဂီယာအဖြစ်သတ်မှတ်ခဲ့ပါတယ်။အဲဒီအချိန်ကသမရဖရန်ကလင်ဒီရူးစဗဲရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အေဂီယာအဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ
Winston Churchill would come frequently during World War II.
သူရကဘာစီကလာက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအိမ်ယူတော်မှာမကြာခဏညအိတ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အဲ့ရဝင်ဝိယုံကြီးနဲ့တမရကိုလိုက်ရှာချိန်မှာတမရကတော့အယ်လီနောနဲ့အပေါ်ထက်စကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝင်းကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တရမနဲ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူယောက်ျားကိုတိုက်တွန်းမယ်ဆိုတာသိချပါတယ်။အဲ့ဒီနေရာမှာအဲ့ဒီတွေတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်လေးကစပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါအဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ပူပါတယ်။ Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ ရှေးလက်ရာပစ္စည်းတွေပကြီကားတွေဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်။ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရ Jimmy Carter လက်ထက်1989ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆောင်ရဲ့အမေရိကန်ခွင်စီစဉ်ပါရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်အောင်ပ
ါဒီတစ်ပတ်တော့အမေရိကန်အာကာသစူးစမ်းဒေးလိုက်အဖွဲ့ NASA ရဲ့ထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်တဲ့အာကာသစူးစမ်းရေးမှန်ပြောင်း James Webb ကိုစသုံးနိုင်တော့မှာဖြစ်တဲ့အကြောင်းပြောပြပါမယ်ဘောအာကာသမှန်ပြောင်းရဲ့အမွေကိုဆက်ခံတဲ့အာကာသစူးစမ်းရေးမှန်ပြောင်း James Webb ကိုစတင်အသုံးပြုဖို့အတွက် Golden Eye လို့သိပ္ပံပညာရှင်တွေတင်စားခေါ်ဝေါ်တဲ့ရွှေတုတ်ထားတဲ့သူ့ရဲ့ပန်းဖွံ့ပုံမှန်ချက်ကြီးကို January 10ရက်နေ့မှာစဖွင့်ပေးလိုက်ပါပြီ။ဒီမှန်ပြောင်းကြီးကို2021 December 24ရက်မှာတောင်အမေရိကတိုက်ကံနဲ့အာကာသယာဉ်နဲ့လွှတ်တင်လိုက်တာဖြစ်ပါတယ်။ American Dollar 10 Billion အကုန်ကျခံပြီးတိဆောက်ထားတဲ့ James Webb မှန်ပြောင်းဟာနကတဗေဒစူးစမ်းလေ့လာရေးအတွက်အာကာသရဲကိုလွှတ်တင်ခဲ့တဲ့မှန်ပြောင်းတွေထဲမှာအကြီးဆုံးမှန်ပြောင်းအဖြစ်နဲ့ဒီဇိုင်းဆွဲပြီးကြဲကြဲပြန့်ပြန့်လေ့လာနှိမ်ဆွမ်းရှိအောင်ရည်ရွယ်တည်ဆောက်ထားတာလို့ James Webb အာကာသစူးစမ်းရေးမှန်ပြောင်းစီမံကိန်းကအာကာသမှန်ပြောင်းပညာရှင် Klaus von Tappenden ကပြောပါတယ
် So the James Webb Space Telescope is
James Webb အာကာသမှန်ပြောင်းဟာ NASA ရဲ့အခရာကျတဲ့နောက်ထပ်မှန်ပြောင်းကြီးတစ်ခုဖြစ်ပါတယ်ဒီမှန်ပြောင်းစီမံကိန်းအတွက် NASA ကဥရောပနဲ့ကနေဒါအာကာသစူးစမ်းရေးဌာနတွေနဲ့လက်တွဲဆောင်ရွက်ခဲ့တာပါဒီမှန်ပြောင်းကြီးကနေသိပ္ပံဆိုင်ရာအကြောင်းအရာတော်တော်များကိုသိအောင်လုပ်ပေးမှဖြစ်ပေမဲ့ပထမဆုံးနဲ့အရေးကြီးဆုံးကတော့ဆက်ချော်လာရဲ့အာကာသဟင်းလင်းမြစ်ထဲမှာရှိတဲ့ကျေစုတွေကိုသိလာနိုင်မှာဖြစ်တဲ့အပြင်နေဆက်ချော်လာပြင်မှာရှိတဲ့ Exoplanet လို့ခေါ်တဲ့ဂျူရီရဲ့လေထုတွေအကြောင်းမှပြောပြနိုင်မှာပါ
Exoplanet ဆိုတာကတော့နေဆက်ချော်လာအပြင်မှာရှိနေတဲ့တခြားနေတွေကိုလှည့်ပတ်နေတဲ့ဂျူရီကိုခေါ်တာပါဒီမှန်ပြောင်းနဲ့ဆက်ကြဝလာတဲ့ပထမဆုံးဖြစ်တည်ခဲ့တဲ့ကျယ်တွေအာကာသဟင်းလင်းပြင်ထဲမှာရှိနေတဲ့ကျယ်စုတွေစီကနေထွက်လာတဲ့မိတ်တုံမိတ်တုံအလင်းရောင်ကလေးတွေကိုရှာနိုင်တော့မှာဖြစ်တဲ့အပြင်ဂျိုးတွေဘယ်လိုစပြီးဖြစ်လာတယ်ဆိုတာကိုလည်းသိနိုင်တော့မယ်လို့ပြောပါတယ
် Webb's mission to understand exoplanets
ဘယ်ရည်ချက်ကတော့ဒီ exoplanets တွေကိုနားလည်နိုင်မှုဖြစ်ပါတယ်ဒါကကျွန်တော်တို့လူသားတွေဖြစ်တည်လာဖို့အခြေခံတစ်ခုဖြစ်မယ်ထင်ပါတယ်အဲ့ဒီအခြေခံမေးခွန်းတွေထဲမှာဆိုရင်ဒီဆက်ကြဝလာကြီးရဲ့မှာကျွန်တော်တို့ကြီးပဲရှိနေတာလားကျွန်တော်တို့ဘယ်ကနေစဖြစ်လာပြီးဘလို့ဆုံးသတ်မလဲဆိုတာမျိုးတွေမေးမိကြမှာပါတကယ်တော့ဆက်ကြဝလာကြီးကတိတ်ကိုကြီးမားပါတယ်ဒီတော့တခြားကဘာတွေဂျူတွေမှာတက်ရှိတွေရှိနေမှာပဲလို့တွေးမိကြမှာပါဒါပေမဲ့တကယ်ရှိမရှိတော့မသိကြတဲ့အတွက်ဒါကိုသိနိုင်မှု web ကိုတိဆောက်ရတာပ
ါဒီမှန်ပြောင်းမှာတက်ထားတဲ့ golden eye လို့ခေါ်တဲ့မှန်ချက်ကြီးက black hole လို့ခေါ်တဲ့တွင်းနဲ့ကြီးတွေအပြင်တခြားကဘာကဂျူသားတွေကိုလိုက်ပြီးရှာဖို့ရောတခြားဂျူတွေရဲ့လေထုတွေထဲမှာရှိတဲ့ရေနဲ့တခြားသက်ရှိတွေရှိမရှိပါရှာဖို့လုပ်ပေးနိုင်မယ်လို့လည်းပြောပါတယ်ဒီမှန်ပြောင်းကမှန်ချက်ကြီးဟာတိတ်ကိုချီးမားတဲ့အတွက်ဥရောပက Alien Rocket နဲ့ဆံသူ့ကို Origami ဆက်ကူခောက်တဲ့ပုံစံမျိုးခောက်ပြီးတည်ရတာဖြစ်ပါတယ်မှန်ရဲ့ညာဘက်ချမ်းကခောက်ထားတဲ့ဘဲတောင်ပံကို January 9ရက်နေ့မှာဖြန့်ပေးခဲ့တာဖြစ်ပြီးညာတောင်ပံကိုတော့ရှေ့ရက်နေ့မှာဖြန့်ပေးလိုက်တာကြောင့်ရွှေမျက်လုံးကြီးလုံးဝပွင့်သွားပြီဖြစ်ပါတယ်ဒီမှန်ပြောင်းကမှန်ကြီးကိုအေးရန်ခံနိုင်ပြီးပေါ်ပါတဲ့ Beryllium နဲ့ပြုလုပ်ထားတာဖြစ်ပြီး၁၁ကံပုံရှိတဲ့အပိုင်း၁၈ပိုင်းပါတဲ့မှန်ကိုရွှေလွှာတုတ်ထားတာဖြစ်ပါတယ်အတောင်ပံတစ်ဖက်စီမှာတော့အပိုင်းက၃ပိုင်းစီပါပါတယ
် Also because the telescope is so large
ဒီမှန်ပြောင်းကတိတ်ကိုကြီးမားလို့နဲ့အတွက်လွတ်တင်မဲ့ဂျူရူးနဲ့မဆက်ပါဘူး။ဒါကြောင့်သူ့ကိုခောက်ထားရတာပါ။ဒီမှန်ပြောင်းမှာတက်ထားတဲ့ရွှေနဲ့တုတ်ထားတဲ့မှန်ကြီးက20ပြည့်ချေပါတယ်။ဒီတိုင်းဆိုမဆက်တဲ့အတွက်နေရွက်လိုအဖက်နှစ်ခုကိုခောက်ထားရပါတယ်။အာကာသရဲ့ရောက်တော့မှသူ့ကိုတုံးနိုင်အောင်ပြန်ပြီးဖွင့်ပြဖို့လုပ်ရတာပါ
။မှန်ချက်ကြီးနဲ့သိပ္ပံတိုင်းတားရေးကိရိယာတွေကိုမထိခိုက်အောင်အကာအကွယ်ပေးထားတဲ့တင်းနစ်ကစားကွင်းအရွယ်ရှိတဲ့အကာကိုတော့ဂရင်းတစ်ပတ်ဆော့ပြီးဖြန့်ပေးခဲ့တာဖြစ်ပါတယ်။ဒီနေအောင်ကားရဲ့ထူးခြားမှုကိုတော့နယူးယောက်ကိုလံဘီယာတက္ကသိုလ်နက္ခတ္တဗေဒဌာနအကြီးအကဲပမောက္ခဒေးဗစ်ဂျေးဟဲလ်ဆန်ကရှင်းပြပါတယ
် This sun shield is quite remarkable. It deploys as I said about the size of a tennis court. There's five distinct layers.
တကယ်ပဲထူးခြားပါတယ်။သူ့ကိုဖြန့်ထားရင်အရွယ်ကတင်းနစ်ကစားကွင်းအီးပဲရှိပါတယ်။ Tuma mdu kwa jare alwa ngagu pawale. Nibe go mnyena mushare ausun loga. Apu jay niya ngaze digri Fahrenheit lap apu dangu khanai ngare. A taste of Rob Chitta, Mandang, Mena Mujare, Limpiam, Sayare, Romero. A Pujanga, no sooner Kunsanga degree, and a sonsage out degree for a high laupe, Sivare. Daha Mandang, we all dine direct, Korea, in a Pamanina, Alungu, Eon, Lupita, Chitta, Agada, who we are to Jare Yasu. Say Matinsal, drinking my chipare.
Tanku or Chosen, a great drink, Nasago Usang, get you, a swept you be, Name Pitare. James Webb Mandel Ha, Du Yen Nepon Tongse Joga, Agatare Lutengere, Hubble Mandelte, Asadia Bobby, Swan Elule, Piobare, Hubble Garo, Nessin and Miare, Yamsin Rene, Hayalon Yamzi Laguda, Adigata, Gidaina Piobare.
James Webb Space Telescope is often called the successor to the Hubble Telescope.
James Webb Magata Mandel, Hubble Mandelia, Ma Winame, Su Yaya was a Kandulo Connie Jabime. Daha Nenero Lunirel Pioma. Bayonesura. But my own gilly. Have a telescope where a goody a little lonely rumor. Now can Nani Damamu Gangang in Sendila Uti, a little lunar umaba. Dudia Chagaro. Mandyang Musa Thigawa. Have a Mandyanga General Miasine Minanga di Sajaura, say Bangu, where Pubi Tinsin Shaja Miao, Lubirawa. The James Webb Telescope Garo. Yangzin era, Messina, Mamina, Bango, Tintin, Sasha, Miao, Lupe de Lumu, Sacha, Lagina, Pathet, Mafia, Telet, Drigo, the Zonglo, Miao, Lupe, Yapchepare.
What Mandelha, Big Ben, Corre, Sacha, Ladi, Sap, Titi, Lake, Pirena, Lunger and Net, Lambong, Tea, Logani, Lunger, Sadon Tatama, Connet, Billion Loga, and Etarigo, Sunset Portrait, Josama, Chepare.
A telescope is really a time machine.
Telescope
man,
time machine, changes at Mua, Pajanesu, Linga, Sajaurama, Cantatai, known as Tuanirava, Linga, Toledoma, or the Sajaurajia, Dima Shiniva, Lazuo, Generuva, Mienava, Tua, Chinaniao, Piatuapi, Nama, Generuva, Mienava, Uma Pioe, Nashin Chiluia, the Kuga, the Kelu, Lau, Chile, Subaro, Langani, Kabau, Lintuaraga, the second of Jamesu, General Lau, Mia, Chia, Lume, the second of Lapini, the Womua.
Nasaha, a cool out, show trippy, a waiting sinning at Tinto Yame, Sikria, Musum, a Musabon, Tonya, Lizard, Limu Bowen, a Seaman Kimugo, Malosang, Gabuwang, Havon, Mandango, Dawan Yu Chichette, Mary Lempine, Berdi Muga, Agatha, Mandang Pippan, Tanagabe, D. James Webb Mandangre, Dawan Yu Losang, she is Surago, Tintia, D. the Rimpa Dread Pippan, and Nipping at Ganago, Dimabe, Ganala, the Yazi, Narabam, Lempi, Sonya.
Talking you that season in Sakere, they ban any binna cannot now sing here up to Parishi. Majagima season is sold at Domamo, Taujanya, and now so yatrin, Jinjo, Kujo, thing at the Hip Yopia Biba Machine.
Chino Sanning and Yapu, ASEAN and I, when you read Siwi Ma, Namana, then Sikons, you were paid Jabu, ASEAN and Jaguta, Cambodian and Gasinzani, there's with the Renewable, Sui Nejo. Mereka awal dua dream parti jenis yang selalu ngaji dan dua amat dia, dikini dua banyak kuma tangsut habari. Asia apun ini mungkin anadin sekongsi ha, jongjilu jahre suramu mumbri mule, hari amat dia piot habari. Asia siwiri masa kongsi kuma payu, jen Asia ugeta Brunei nengah sumbia keragu terus sebi taukan elu, awal dua amat dia jahre Michael McCaw, Gregory Mix ne, Steve Shabodu ye, macam hari ini cimanga tu biasa ma popiat habari. ASEAN leja ura gamoria nengya ni ne leja de dendrin nanya de da lusau melu yungji de jau ana dinsi kongsi biogun ya ga tingini de rinza shilin bo din dora baare. Gamoria unijo hosan ya kizin bo se kongsi gu di daurima di ma piura pche de lu mien doa nengya ne padda bi ASEAN poga nengya ni cho jama sui mu shi ni de lu Malaysia nengya jai unji ga mani ga abe pioge baare. Nengya nga di ayun ICG ma me manengya gu zaabi wiku gan chi ba gere nengya no ramengya bu gu doon san suji niya ma asa tu pjao ne lai di lu kamiya shi ni jau ga riders terin hana gu dikini pio baare. Don't
ကျွန်တော်လဆလေးရနေ့တောက်ကြညရဲ့နောက်ဆုံးရသတင်းကျင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့
This program has come to you from the Voice of America, Washington.